သာသနာတော်နှစ်2553ခုနှစ်ကောဇာတက္ကရ1380ခုနှစ်တဇောင်းမွန်လာဇန်8ရက်2006ခုနှစ်အောက်တိုဘာလ25ရက်ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်ပိရိမင်္ဂလာလန်းကံမြင့်ကျောင်းတိုက်ဓမ္မယုံ၌ဓမ္မဒါနတရားအလှူရှင်များဖြစ်ကြတဲ့ဥမျိုးဦးဒေါ်စန္ဒာမင်းမင်းထွန်းတို့ဤဆယ်နှစ်မြောက်မင်္ဂလာနှင့်တာမောင်မျိုးမြတ်ဖုံးပန်ဤ6နှစ်ပြည့်မွေးနေ့မင်္ဂလာကုတုအဖြစ်တိုက်တုံးအခန်း901မင်္ဂလာဆင်မင်းအရာဆင်မင်းရက်ွက်ကန္နာလန်အလုံးမျိုးနယ်မှာနေထိုင်ကြတဲ့ဓမ္မဒါနတရားအလူရှင်ကုတုကောင်းမှုရှင်တို့ကမိမိတို့ရဲ့ဆယ်နှစ်မြောက်မင်္ဂလာနဲ့သားကလေးရဲ့6နှစ်မြောက်6နှစ်ပြည့်မွေးနေ့မင်္ဂလာမှာမြတ်စွာဘုရားအလိုတော်ကြမင်္ဂလာကုသိုလ်ဖြစ်ဖို့ဆိုပြီးတော့တရားအလှူပေးလှူတဲ့ဓမ္မဒါနတရားအလှူဝယ်၌ဟောကြားအပ်သောလက္ခဏာရေ3ပါးတရားတော်ဘာတရားတော်လဲလဲဝိပဿနာတရားဓမ္မကိုလိုက်စားကြတဲ့ပုဂ္ဂိုလ်တိုင်းနားလေလဲနားလေထားရမယ်ဆိုက်ရောက်အောင်လဲရှုပွားနိုင်ရမယ်လက္ခဏာရေ3ပါးအဲ့ဒီလက္ခဏာရေ3ပါးအကြောင်းကိုဗုဒ္ဓမြတ်စွာဟောတဲ့ပါဠိတော်ဒီပါဠိတော်ကိုအ내အဓိပ္ပာယ်တွေသိအောင်ထပ်ဆင့်ဖွင့်ဆိုတဲ့အဋ္ဌကထာအဋ္ဌကထာကိုနားမလည်သေးဘူးဆိုရင်မရှင်းသေးဘူးဆိုရင်ထပ်ဖွင့်တဲ့ဒီကအဲ့ဒီဒီကရှင်းပြတာကိုမှနားမလည်သေးရင်ဆရာသမားအစဉ်ဆက်ကပြောပြကြတဲ့အာစရိယဝါဒလို့ဦးဇင်းတို့ထေရဝါဒဗုဒ္ဓသာသနာတော်မှာအစဉ်အဆက်လေးစားလိုက်နာကျင့်သုံးခဲ့တာ၄မျိုးရှိတယ်။ဘုရားဟောပါဠိတော်ရဲ့သူ့ကိုအဓိပ္ပာယ်ဖွင့်တဲ့အဋ္ဌကထာရဲ့ပြီးတော့အဋ္ဌကထာကိုနားလည်အောင်ထပ်ဆင့်ဖွင့်ဆိုတဲ့တီဃာရဲ့အဲ့ဒီတီဃာနဲ့မလုံလောက်ဘူးထင်ရင်အစင်ဆက်ဆရာတွေလက်ဆင့်ကံပြောကြားပေးတဲ့အာစရိယဝါဒဘယ်နှဆင့်လဲအလေးနဲ့ဆုံးကပါဠိတော်ဖယားဟောတာနော်အဲ့ဒီဖယားဟောပြီးရင်အလေးနဲ့ဆုံးကအဋ္ဌကထာအဋ္ဌကထာပြီးရင်တီကာတီကာပြီးမှအာစရိယဝါဒဆရာစင်ဆက်သုံးတဲ့စကားနော်အဲ့ဒီ၄မျိုးထဲမှာမြတ်စွာဘုရားဟောရတဲ့အနိစ္စာဒုက္ခအနတ္တလက္ခဏာရေးဘယ်နှပါးဒီ3ပါးနဲ့ပတ်သက်ပြီးသိသိပြိတိုက်တာတွေကိုအဋ္ဌကထာကအတိပ္ပယ်ဖွင့်ဆိုတယ်ဒီတော့ပါဠိတော်နဲ့အဋ္ဌကထာနှစ်ခုအလေးနဲ့ဆုံးနှစ်မျိုးနဲ့ဒီနေ့တရားနာကြတဲ့ဒကာဒကမတွေကိုတရားအလှပေးလှကြတဲ့ဓမ္မဒါနကုသိုလ်ရှင်များကဝိပဿနာနယ်မှာသိသိပြိတိုက်တဲ့တရားတွေကိုပေးလှတယ်လို့အာယုံပြုပြီးတော့ဦးဇင်းတို့လည်းဟောကြမယ်တရားဒဂမတွေလည်းနားကြမယ်တရားဒေသနာမဟောကြသေးမနာကြသေးခင်တရားပိုင်ရှင်ဘုရားရှင်ကိုရောမြတ်ကြီးကိုနမောတတမဟာပဏာမကြီးဘုရားရှိခိုးနဲ့ရှိခိုးကြည်ညိုကြရအောင်အလုံးလက်အုပ်ချီမိုးပြီးတော့နမောတတ3ချိန်ဆိုလိုက်ကြနမောတတဘဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအရဟတော1500ကိလေသာယံသူတို့မှဝေကွာတော်မူပါပေထသောအရဟတော1500ကိလေသာယံသူတို့ကိုလေးတန်ညံမဲ့စိတ်တန်လျက်ဖြင့်ပယ်ဖြတ်ခုတ်တတ်တော်မူတတ်ပါပေထသောအရဟတော်ပဋိစ္စသမုပ္ပါချာယသို့မပြတ်လေရာတန္တရာစက်ကြီးကိုကံမဲ့ခရင်ညံပစိန်ဖြင့်ရွယ်ချိန်မိုးလျက်ချိုးပြတ်တော်မူတတ်ပါပေထသောအရဟတောစိတ်ွယ်ရာယံ၌ပင်မကောင်းမှုကိုပြုတော်မူတတ်ပါပေထသောအရဟတောမြမနတ်လူသုံးပုံတို့၏ပူဇော်ထုကိုခံယူတော်မူထိုက်ပါပေထသော ธรรมตัมพุทธตัมมะพ้องมะเปลี่ยนเปลี่ยนปุญญังเพียงญีญะงาตันเตยามังโกเวบันปัญชาทินชาปัญปัญโกโรไดติญญ์ดอมุฑะบาเปทะอะตองตัตตะภะคะวะโตเอตริยะธรรมยัตตะติริกามะปะยัตตะมีบงชอกลีเนเปโซงจ่อจะทุศีนดอมะพะยาอะเมพะยาอายุงโกลงถ่องล้วยจียุงโกโยพะยาตะบี้ดออิ อัมมากัมพะยาอายุงโกลงถ่องล้วยจียุงโกโยเตยหอเตยานาผิดจะเดพะยาตะบี้รอโตอินะโมโกนุณะลงตองบาเปียงเปาะมันโกช่อล้วยกระด้อเมญโนโกวิลิโยกาชิโคงเนยินติอะทุเนญะมะเสอเมมะกวามันซวามะตวยผิดบาเสตะเมสวาพะยา ตองโลกทวดาตัปปัญญุญัสสวาพะยาโกชิโคจิญูจาปิเดนอกบาเตยารอเดเลเลขณายีตองบาโฮมากะวิปัตตนาเตยาเวเนาะเลขณายีตองบาอาลองนาเลทาจายามาดิเลขณายีตองบาลุบปิโดนิพพานยะเดปุคคุมะชิบูเลขณายีสีตวามะเวนิพพานโกยะไนจาโดแกวิปัตตนาจองเปียวเมโซยิงอะสะซอง วิปัตตนาชุเตยอกีมาอเฉกันนาเลทายามาต้องเจ็ดสิเดอชุขันชุญญันชุกั่วเป็นမျိုးเลยอชุขันเยชุญญันเยชุกั่วอชุขันဆိုတာကชุရမယ်အာယုံเนาะชุญญันဆိုတာကအခုဦးဇင်းတို့ဟောတာကိုဒကာဒကမတွေကနားကြားတယ်မှတ်သားတယ်ပြီးတော့အဲ့ဒီတိုင်းလိုက်ပြီးชุတယ် အဲ့ဒီလိုက်ရှုတာကိုဘာလို့ခေါ်လဲရှုညာနောက်ပြီးဘယ်နေရာမှာရှုမလဲရှုရမယ့်နေရာကိုရှုခွက်လို့ခေါ်တယ်ရှုရမယ့်နေရာကိုဘာလို့ခေါ်လဲပြန်ပြောမယ်နော်ဝိပဿနာစတင်ရှုတဲ့ယောဂီနားလည်ရမှာဘယ်နှချက်ပြောပါလိမ့်လဲအရှုခံရဲ့ရှုညာရဲ့ရှုခွက်အရှုခံဆိုတာရှုရမယ့်အာယုံအာယုံမပါဘဲရှုလို့ရမလား
ไส้หาอายุเนี่ยกินไปนี่โลไม่อยากเออไอ้ตะคู่ๆก็อายุอยู่ไปชุเนี่ยมาทีละชุชุขันอายุโกเนี่ยยอกิยะน้าเลยท่ามาดาน้าไม่เลยเป็นเนี่ยชุจินาชุบาโกชุนี่มันไม่ติยเตยติมะล่ะไม่ติยครับเออชุเสียอายุอ่ะชิโกชิเนี่ยมาตะเฉ็ดเนาะครับเอริอายุเนาะชินี่แหละโกก็ไม่ชุยินเนี่ยไม่อยากเปียเออชุญันเนี่ยชิเนี่ยมา နောက်ပြီးတော့ရှုခွက်ဆိုပါတော့စတင်ရှုတဲ့ပုဂ္ဂိုလ်မှာဦးဇင်းတို့ဓမ္မနုပဒနာနီးနဲ့ပြောရင်မူလကမ္မထာနေနဲ့နှာသီးပြားမှာရှုခိုင်းတယ်ဘယ်မှာရှုခိုင်းမလဲအနာသီးပြားမှာအာနာပါနသမထကမ္မထာနေနဲ့ရှုရင်ဖရာတိုင်းမစွန့်တဲ့ကမ္မထာနော်ထွက်လေဝင်လေတိုးတဲ့သဘောကိုရှုတဲ့ကမ္မထာသည်ဖရာတိုင်းမစွန့်တဲ့ကမ္မထာကြည့်တော့အဲ့ဒီကမ္မထာထွက်လေဝင်လေရှုမယ်ဆိုရင် ဘယ်နေရာမှာရှုမလဲခြေထောက်မှာရှုလို့မရဘူးနော်အာနာပါနကိုခြေထောက်မှာသွားရှုလို့ရမလားမရဘူးကိုယ်လုံးမှာလည်းမရဘူးအဲ့တော့ထွက်လေဝင်လေရှုတော့မယ်ဆိုရင်ဒီလေတိုးသွားထိသွားတဲ့နေရာမှာရှုရမယ်အဲ့ဒီနေရာကိုလည်းနားလည်ရမှာနော်အဲ့ဒါကိုဘာခေါ်လဲရှုခွက်ဘယ်နှမျိုးနားလည်ရမှာသုံးမျိုးဒီသုံးမျိုးခွဲခြားနားမလည်ရင်မရှုတတ်ဘူးနော် ဘလောက်ပဲရှုနေပါတယ်ပြောပြောပုံစံမကြသေးဘူးအဲ့တော့ပုံစံတကျရှုနိုင်ဖို့အတွက်တစ်အရှုခံနှာသီးပြားမှာထွက်လေဝင်လေကိုဝိပဿနာနယ်ကနေရှုရင်လေကိုမရှုဘူးတိုးတဲ့သဘောကိုရှုမယ်ဘာကိုရှုမှာတိုးတဲ့သဘောအသက်ရှုကြည့်လိုက်ရင်နှာခေါင်းဝမှာလေတွေတိုးပြီးဝင်သွားတယ်လေတွေတိုးပြီးထွက်သွားတယ်အဲ့တော့လေကိုရှုမှာလားတိုးတဲ့သဘောရှုမှာလားတိုးတဲ့သဘောကိုဝါယောဒ ရုပ်တရားလို့ခေါ်တယ်နော်တိုးတဲ့သဘောသည်ဝါယောဒယုတ်တရားအဲ့ဒီဝါယောဒယုတ်တရားကိုအရှုခံလို့ခေါ်တယ်ဘာလို့ခေါ်လဲရှုခံခေါ်ပါဒီအရှုခံကိုဘယ်နေရာမှာရှုမလဲဆိုဘုရားကနှစ်နေရာခွဲပေးတယ်အယံပနာတတိဥပတိတံဟောတိသူပတိတာနာတိကေကေဝမုခနိမိတ်တေဝါတဲ့ဘယ်နှစ်နေရာလဲနှစ်နေရာဒီထွက်လေဝင်လေနာသီးဝတိုးထိပ်သွားတဲ့သဘောဟာ ဘယ်နေရာမှာသင်္ချာတတ်လဲဆိုရင်တိနာသီးပြားဘယ်နေရာမှာ နာတိပြဆိုတော့ဘယ်နေရာနှကောင်းဝနှကောင်းဝလေးကိုနာတိပြခေါ်တယ်နော်နာတိပြမှာလဲထင်ရှားတတ်တယ်တဲ့နှစ်မုခနိမိတ်တေဝအထက်နှုတ်ခမ်းပြားမှာလဲထင်ရှားတတ်တယ်တဲ့လူတယောက်နဲ့တယောက်မတူဘူးနော်နှုတ်ခမ်းနည်းနည်းခုခုခေတ်ပြောပြောရင်နှကမ်းထော်တယ်ပေါ့နှကမ်းတော့နှကမ်းလန်တဲ့ပုံကောနှကမ်းအပေါ်ကိုထော်လန်နေတဲ့အတွက်အသက်ရှူလိုက်ရင်လေကနှကမ်းပြားမှာထိတာထင်ရှားတယ်အဲ့ဒီပုဂ္ဂိုလ်အတွက်ဘယ်နေရာမှာတည်ထားမလဲအထက်နှုတ်ခမ်းပြားမှာတည်ထားရမယ်နော်အဲ့ဒါကိုရှုွက်ခေါ်တာနော်ရှုွက်ဆိုတာရှုရမယ့်အာယုံမဟုတ်ဘူးနော်ရှုရမယ့်နေရာဒီတော့ထွက်လေဝင်လေရှုတဲ့ယောဂီပုဂ္ဂိုလ်ဒီနှာတိပြားသို့မဟုတ်ရင်အထက်နှုတ်ခမ်းပြားမှာတည်ထားရမယ်ဘယ်နေရာမှာတည်ထားမလဲနှာတိပြားသို့မဟုတ်အဲ့ဒါကိုဘာခေါ်လဲရှုွက်ရှုွက်ကိုသိပြီးရင်အဲ့ဒီနေရာမှာနာတိပြန်အထက်နှုတ်ခမ်းပြန်မှာတတိထားပြီးတော့နှာခေါင်းကိုရှုမှလာအထက်နှုတ်ခမ်းကိုရှုမှလာဆိုတော့မဟုတ်ဘူးတိုးတဲ့သဘောကိုရှုရမယ်ဘာကိုရှုရမှာတိုးတဲ့သဘောအဲ့တိုးတဲ့သဘောကဘာလဲအရှုကံအာယုံနော်တိုးတဲ့သဘောကဘာလဲအရှုကံအာယုံနာတိပြန်အထက်နှုတ်ခမ်းပြန်ကရှုွက်ရှုရမယ့်နေရာနော်နှစ်ခုခွဲပြီးသွားပြီနော်ကဲအဲ့ဒီတိုးတဲ့သဘောကိုဓမ္မနုပဒနာနည်းနဲ့ဦးစင်းကပြောပြမယ်ဓမ္မဆိုတာယုံနဲ့နံအနုပဒနာဆိုတာထက်ခါထက်ခါရှုနေတာနှစ်ခုတွဲတော့ယုံနံကိုထက်ခါထက်ခါရှုနေတာဒီဓမ္မနုပဒနာနော်ဘယ်နည်းနဲ့အာထုတ်အာထုတ်ဗမာပြည်မှာကမ္မထာနည်းတွေအများကြီးရှိတယ်ဘယ်နည်းနဲ့အာထုတ်အာထုတ်ဝိပဿနာရဲ့အာယုံဒီယုံနံမှာတပါးတခြားမရှိဘူးတရားထိုင်နေရင်မျက်စိမိတ်လိုက်တယ်ဖျားပေါ်လာတယ်အဲ့ဒါဝိပဿနာအာယုံဟုတ်သလားဖျားဆိုတာပြည့်ညံ့နော်ဖျားနဲ့တန်ဃာတွေကြွလာတာကြီးညိုစရာကြီးဒါပြည့်ညံ့မြင်တာနော်ဝိပဿနာရဲ့အာယုံကဘာလဲယုံနဲ့နံဒီယုံနဲ့နှစ်ပါးကိုအာယုံပြုရှုနေရင်ဝိပဿနာလူတယောက်ကိုမြင်တယ်ဒုမောလို့ရှိရင်ဝိပ္ပုစင်ကြဲပုဂ္ဂိုလ်ကြီးဘွားကနေဆိုအာယုံထဲမှာပေါ်နေတယ်အဲ့ဒါဘာတွေလဲပြည့်ညံ့တယ်ပြည့်ညံ့တယ်နော်အဲ့တော့တချို့နားမလဲတော့တရားရှုရင်ငါအဲ့ဒါတွေမြင်နေဆိုရင်မမြင်တဲ့ပုဂ္ဂိုလ်က तू ကမြင်တဲ့ငါဘာလို့မမြင်တာလဲ तू များမြင်ရင်မြင်ခြင်းနဲ့စိတ်ကလေးပေါ်တယ်နော်အဲ့ဒါတရားဟုတ်သလားဟုတ်ပါဘူးဝိပဿနာနယ်မဟုတ်ဘူးနော်တမထနမိတ်ပညာပုံရိပ်တွေအာယုံထဲမှာထင်လာတာအဲ့တော့ဒါတွေမမြင်တော့ဘာဖြစ်လဲဘာမှဖြစ်မတော့ဘူးနော်အဲ့နားမလဲတော့မြင်တဲ့ပုဂ္ဂိုလ်ကငါအဲ့ဒါတွေမြင်တယ်ဝိပ္ပုစင်ကြဲမြင်တယ်ဆိုတော့ကောင်းတာပေါ့ဖယားမြင်တယ်ဆိုတော့ကောင်းတာပေါ့တန်ခါမြင်တော့ကောင်းတာပေါ့ဟောတချို့ကြပြန်တော့အယောစုကြီးတွေမြင်တယ်တချို့ကြတော့တရေတစေတွေခလေးတွေတို့လိုတို့လောက်နဲ့မြင်တယ်စသည်ဖြင့်အဲ့ဒီလိုတွေမြင်တယ်ပြောတယ်မမြင်တဲ့ပုဂ္ဂိုလ်တွေကတို့ကြတော့ဘာဖြစ်လို့မမြင်တာလဲတရားရှုတာအဲ့ဒါတွေမြင်ဖို့ဟုတ်သလားဟုတ်ပါဘူးအဲ့ဒါတွေမြင်တာမမြင်တာမဆိုင်ဘူးမြင်ရမှာပါလေရှုံးနေနာဝိပဿနာမှာမြင်ရမှာကရှုံးနဲ့နံဒီတော့ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်မှာမျက်စိမိတ်လို့အဲ့ဒီပေါ်လာတဲ့ပုံရိပ်များသည့်ငါတို့ရှုရမယ့်အာယုံမဟုတ်ဘူးနော်ရှုံးနံပြီးရှုရမယ့်အာယုံဒါမြင်အရှုခံပြီးရှုံးနဲ့နံစတင်ရှုတဲ့ပုဂ္ဂိုလ်တမာတိထူထောင်တော့မယ်ဆိုရင်စိတ်တစ်ခုငြိမ်သက်အောင်ထောင်းနိုင်ဖို့နေရာတစ်ခုတတ်မှတ်တယ်နော်တချို့ကလည်းနှာသီးပြားပေါ့တချို့ကလည်းဝမ်းပိုက်မှာတချို့ကလည်းငယ်သိမ့်မှာတနည်းအားတနည်းအားတတ်မှတ်ကြတယ်နော်အဲ့တတ်မှတ်တဲ့နေရာကိုဘာလို့ခေါ်လဲရှုွက်တချို့ကငယ်သိမ့်ကိုရှုွက်ထားပြီးတော့ငယ်သိမ့်ကစတဲ့ရှုတယ်တချို့ကဝမ်းပိုက်မှာတချို့ကနှာသီးပြားမှာဘယ်နည်းနဲ့ပဲရှုခိုင်းရှုခိုင်းရှုွက်မှာရှုမယ်နော်ဒါမှလည်းအာယုံကတော့ဘာဖြစ်ရမှာရှုံးနဲ့နာရှုံးနဲ့မှာတပါတခြားပုဂ္ဂိုလ်တ attva ပညာအာယုံတွေဟာဝိပဿနာအာယုံမဟုတ်ဘူးနော်အဲ့တော့တရားထိုင်လိုက်လို့အဲ့ဓာတွေမြင်မြင်မမြင်မြင်ကိုယ်နဲ့မဆိုင်ဘူးအဲ့ဓာလေးသတိထားရမယ်နော်ဒါဒီတရားဆုံးတဲ့အချိန်ဦးစင်ဝိပဿနာနယ်မှာတိတ်တိတ်ပြီးတိုက်တာလေးတွေကိုလက္ခဏာရေ၃ပါးနဲ့တွဲပြီးတော့ပြောသွားမယ်တော့မရှုခင်မှာအရှုခံဟာဘာနဲ့ပါလဲယုံနဲ့နာအဲ့ဓာကိုလည်းနားလည်ထားရမယ်နော်ကဲယုတ်ဆိုတာဘာလဲဖောက်ပြန်ပြောင်းလဲတဲ့သဘောဦးဇင်းတို့ရှင်းတော်ကမြန်မာပြန်တဲ့ဖောက်ပြန်တဲ့သဘောတည်းယုတ်ဖောက်ပြန်ဆိုတဲ့ဟာကိုရှင်းသုံးဖြစ်လို့တချို့နားမလဲတော့နောက်ထပ်စကားတခွန်းဆင်းရတယ်ပြောင်းလဲတယ်ဒါလဲ နဂိုကနေနောက်တစ်မျိုးပြောင်းသွားရင်ဗါလဲပြောင်းနေတာအဲ့ဒါကိုဘာလို့ခေါ်မလဲရုပ်လို့ခေါ်မယ်နော်အဲ့တော့စတဲ့ရှုတဲ့နှာသီးပြားဝင်လေထွက်လေတိုးတာလေးကိုသတိထားကြည့်ရှုသွင်းလို့နှာခေါင်းဝမှာလေလေတိုးသွားတယ်တိုးတယ်လို့လည်းတွေ့တတ်တယ်လှုပ်တယ်လို့လည်းတွေ့တတ်တယ်နော်တခါတလေနှာခေါင်းဝနံရံလေးတွန်းကန်နေတယ်လို့လည်းတွေ့တတ်တယ်တဦးနဲ့တဦးမတူတယ်လို့တစ်ချိန်နဲ့တစ်ချိန်နဲ့မတူရှုသွင်းလိုက်တဲ့လေနှာခေါင်းဝထိသွားတော့အေးတယ်လို့လည်းတွေ့တတ်တယ်ရှုထုတ်လိုက်ပြန်တော့ကိုယ်ထဲမှာရှိတဲ့အပူငွေးနဲ့ပေါင်းထွက်လာတဲ့ဒီလေနှာခေါင်းဝထိတော့နွေးတယ်လို့လည်းတွေ့တတ်တယ်နော်ကဲတမျိုးတည်းနေလားပြောင်းလဲနေလားပြောင်းလဲနေလို့ဘာလို့ခေါ်လဲရုပ်နော်ပြောင်းလဲနေလို့ရုပ်ဆိုတော့တိုးသွားရင်လည်းရုပ်လှုပ်သွားရင်လည်းရုပ်တွန်းကန်ရင်လည်းရုပ်အေးသွားရင်လည်းရုပ်နွေးသွားရင်လည်းရုပ်แต่ตะမျိုးได้หมดเพิ่นเนี่ยအမျိုးမျိုးပြောင်းလဲဓာတ်လို့သူ့ကိုဘာလို့ခေါ်လဲရုပ်လို့ခေါ်တယ်အဲ့ဒီရုပ်တရားကအကျံပြင်းတပည့်တော်တို့အကုန်ရှုတတ်အောင်ပြောပါဆိုရင်အလုံးလိုက်ဆိုเนาะကိုနှင်းစက်ရာ
ကိုနှင်းစက်ရာ
ကိုရဲမှာ
ကိုရဲမှ
ာပေါ်ရာရုပ်ရှုရပေမည
်
ကိုနှင်းစက်ရာ
ကိုရဲမ
ှာပေါ်ရာရုပ်ရှုရပေမည
်
ခြေဘွားကနေငယ်တဲ့အထိကိုကောင်ကြီးတစ်ခုလုံးအတွင်းမှာဖြစ်ပေါ်တဲ့ပြောင်းလဲမှုမှန်သမျှကိုဘာလို့ခေါ်မလဲရုပ်ဘယ်ကနေဘယ်တွင်းလဲခြေဘွားကနေငယ်တဲ့အတွင်းအဲ့ဒီငယ်တဲ့အတွင်းမှာဖြစ်ပေါ်လာတဲ့ပြောင်းလဲမှုမှန်သမျှကိုဘာလဲရုပ်လို့ခေါ်တယ်နော်ကဲဒါမြင်ရင်ခြေဘွားတက်ကနာလာလဲရုပ်ပဲนกโถไถงาซะมะนาวจายินนาละเดไถงาซะเอเอเปอถายจาတော့တင်မန်းနဲ့จ้านနဲ့ထိတဲ့နေရာပူးလာတယ်เนาะဒီတိုင်းနေတာလားပြောင်းလဲသွားတာလ
ား
ပြောင်းလဲသွားလို့ဘာလို့ခေါ်လဲရုပ်ဒါဆိုရင်นกโกကမရှိဘူးยาလာတယ်ဒါလည်းရုပ်ပဲတောင့်တင်းလာတယ်ရုပ်ပဲไก่ခဲလာတယ်อ่องလာတယ်ม้อလာတယ်มูလာတယ်ဘယ်လိုပဲပြောင်းလဲပြောင်းလဲผ่องเปลี่ยนပြောင်းလဲသမျှဒီကိုယ်ရဲ့ဖြစ်တာတွေရုပ်တရားเนาะဒါဆိုရင်အကျံပြင်းရှုလို့ရမှာเนาะဒီဗမာစကားနဲ့ရှောက်ပြောရင်တော့မကုံနိုင်ဘူးပေါ့ခန္ဓာကိုယ်ရဲ့ဖြစ်နေတာတယောက်နဲ့တယောက်မတူဘူးတစ်မျိုးနဲ့တစ်မျိုးမတူဘူးအဲ့ဒီဖြစ်သမျှဖောက်ပြန်ပြောင်းလဲမှုအားလုံးကိုရှုရင်ရုပ်ဒါနားလည်ထားရမယ်နော်အဲ့ဒီဖောက်ပြန်ပြောင်းလဲတာကိုရုပ်လို့ရှုတာဒီရှုဉဏ်ပါတယ်လေသုံးမျိုးနားလည်ရမယ်ပြောထားတယ်နော်အရှုခံရဲ့ရှုဉဏ်ရဲ့ရှုခွက်အခုစတင်ပြီးတော့ကမ္မထအခြေတည်ပြီးဆိုရင်ရှုခွက်ဘယ်နေရာမှာရှုရမှာပြောပြပြီနော်နှာသီးပြားသုံးဖို့အထက်နှုတ်ခမ်းပြားအဲ့ဒါပြီးတော့နှာနှာခေါင်းကြီးကိုရှုရမှာလားနှုတ်ခမ်းရှုရမှာလားဆိုတော့မဟုတ်ဘူးနှာခေါင်းတော့နှုတ်ခမ်းတော့ဆိုတာပြညတ်တယ်နော်ပြညတ်တယ်အဲ့ဒါမရှုဘဲနဲ့အဲ့ဒီနှာခေါင်းနှုတ်ခမ်းမှာရှုသွင်းတိုင်းရှုထုတ်တိုင်းတွန်းကန်တိုးထိလှုပ်ရှားအေးနွေးသွားတဲ့သဘောကိုရှုရမှာဒါကအရှုခံအဲ့ဒီရှုခံကိုစုံအောင်နားလည်ဖို့ပြောရင်နှာသီးပြားကမူတည်ပြီးတော့ခြေဘွားကနေခေါင်းအထိငယ်ရိတ်အထိတစ်ကိုယ်လုံးတွင်းမှာအမျိုးမျိုးအချိန်တိုင်းပြောင်းလဲနေတဲ့သဘောမှန်သမျှရုပ်တရားအဲ့ဒီရုပ်တရားတွေပေါ်လာတိုင်းဘာလို့ရှုမလဲရုပ်လို့ရှုရမယ်ကဲဒါဆိုရင်ရားလိုက်လဲရုပ်နားလိုက်လဲရုပ်အောင့်လိုက်လဲရုပ်မောလိုက်လဲရုပ်နော်ဖြစ်ပေါ်သမျှပြောင်းလဲမှုမှန်သမျှဘာလဲရုပ်အဲ့ဒီဖြစ်ပေါ်တဲ့ပြောင်းလဲမှုတွေကိုရုပ်လို့ရှုလိုက်တာကရှုဉာဏ်ဘာဉာဏ်လဲရှုဉဏ်ဝိပဿနာမှာဟိုဝိပဿနာဉာဏ်စဉ်အားလုံးပေါင်းရင်10ပါးရှိတယ်နော်အကျံပြင်းနားလည်အောင်ပြောရင်2မျိုးရှုဉဏ်နဲ့ပေါ်ဉာဏ်ဘာနဲ့ပါလဲအဲ့ဒါလေးကိုပေါ်ဉာဏ်ပေါ်ပုံကိုလက္ခဏာအကြောင်းပြောရင်လည်းဥစဉ်ထည့်ပြောသွားမယ်နော်လောလောဆယ်မှာအခုပြောမှာပါလဲရှုဉဏ်ပေါ်သမျှခန္ဓာနဲ့ဖြစ်နေတဲ့ပြောင်းလဲမှုတွေကိုရုပ်ရုပ်နဲ့နောက်ကလိုက်ရှုပေးနေတာဖြစ်တဲ့အာကိုအာယုံပြုတ်ပြီးရှုပေးနေတာဒီပါလဲရှုဉဏ်အဲ့ဒီရှုဉဏ်မပါဘဲနဲ့ရောရမလားမရပါဘူးရှုဉဏ်နဲ့ရှုနေတဲ့ဘာကိုရှုတာလဲမသိရင်လည်းမရဘူးအဲ့ဒါရှုစရာကအခုတမျိုးပြောပြီးပြီရုပ်တရားဖြစ်တဲ့အတွင်းမှာဖြစ်သမျှပြောင်းလဲမှုသည်ရုပ်တရားဖြစ်တိုင်းဖြစ်တိုင်းဘယ်လိုရှုမလဲရုပ်လို့ရှုရမယ်နော်နောက်တမျိုးနံဘာလဲနံဆိုတာစိတ်ကိုပြောတာနံဆိုတာဘာလဲစိတ်ကိုပြောတာစိတ်ကဥဆောင်တော့နံဆိုတာအာယုံပြုတ်သိတတ်တဲ့သဘောလို့မြန်မာလိုအဓိပ္ပာယ်ရတယ်။အာယုံပြုတ်ပြီးသိတဲ့သဘောဒီနံ နာသီးပြားကိုအာယုံပြုတော့နှခေါင်းဝမှာဝင်လေထွက်လေတိုးတာလေသိတယ်နော်ဒူးတဲကနာလာတော့စိတ်ကပဲရောက်သွားဒူးရောက်သွားပြီဒူးမှနာတာလေးကိုအာယုံပြုပြီးမသိဘူးလားအဲ့လိုဖြစ်တဲ့နေရာကိုလိုက်အာယုံပြုပြီးသိတဲ့သဘောဒီပါလေနံအဲ့ဒီနံကိုခန္ဓာနည်းနဲ့ပြောရင်၄ပါးပေါ့သိတဲ့စိတ်ကဝိညာဉ်နဲ့ခန္ဓာအဲ့ဒီသိရင်လည်းအမလေးနာတာလည်းမသက်သာလိုက်တာဆိုပြီးတော့ညီးတွားလောက်အောင်ဆင်းရဲတာကဝေဒနာဒီဟာနာနေတာလို့မှတ်သားနိုင်တာကပညာမလွတ်နဲ့ဆက်ရှုဆက်ရှုလို့တိုက်တွန်းပေးတာကသင်္ခါရစေရနာနော်ဆက်ရှုဆက်ရှုလို့တိုက်တွန်းပေးတာကစေရနာသင်္ခါရအဲ့ဒါအားလုံးကိုဘာလို့ခေါ်မလဲနံဘာဖြစ်လို့လဲနံဆိုတဲ့စိတ်ကခေါင်းဆောင်ထားလို့နော်စိတ်နောက်ကလိုက်ဖြစ်တဲ့စိတ်ကအာယုံကိုသိတယ်သိလိုက်တော့မှအမလေးမသက်သာလိုက်တာဆိုခံစားမှုပေါ်လာတာနော်ဒါမကောင်းတဲ့အာယုံတို့မှတ်သားမှုပေါ်လာတာဟဲမကောင်းကောင်းကောင်းကောင်းဝိပဿနာဆိုတာပေါ်ရအာယုံရှုရတာရှုဟဲ့ရှုဟဲ့ဆက်ရှုဆိုပြီးတိုက်တွန်းပေးတာကသင်္ခါရစိတ်ရဲ့နောက်လိုက်အဲ့ဒီခံစားမှုမှတ်သားမှုတိုက်တွန်းမှုအားလုံးကိုလည်းဘာလို့ခေါ်လဲနံလို့ပဲခေါ်တယ်ခေါင်းဆောင်နံမဲ့တိုင်းခေါ်တာနော်အဲဟိုနိုင်ငံခြားမှာဆိုရင်တော့လွယ်တယ်သူတို့ပြောရတာဘာလွယ်လဲဆိုတော့ယောက်ျားနာမည်ကိုမိမကယူသုံးတယ်မလားအဲ့တော့အင်းရှင်ယောက်ျားရဲ့နာမည်ဒီအမျိုးသမီးနဲ့အိမ်တော်ကြပြီးရင်အမျိုးသမီးကိုလည်းဘယ်လိုခေါ်လဲယောက်ျားနာမည်အဲကလင်တန်ရဲ့မိမကဘယ်သူလဲဟီလာရီသူ့ကိုဘယ်လိုခေါ်လဲဟီလာရီကလင်တန်ခေါင်းဆောင်ကကလင်တန်ကိုခေါင်းဆောင်နာမည်ကိုနောက်လိုက်ကလည်းလိုက်ပြီးထည့်သုံးရတယ်အဲ့ဒီတိုင်းပဲစိတ်ကအာယုံသိတတ်လို့နာလို့ခေါ်တယ်သူဖြစ်တိုင်းလိုက်တွဲဖြစ်တဲ့ခံစားမှုမှတ်သားမှုတိုက်တွန်းမှုကလည်းဒီစိတ်နောက်ကနေလိုက်ဖြစ်နေရတဲ့အတွက်သူ့ကိုဘာလို့ခေါ်မှာနံလို့ပဲခေါ်မယ်ဒါဆိုရင်စိတ်แท้မှဖြစ်သမျှကိုဘာလို့ရှုမလဲနံမှတ်ထားနော်စိတ်แท้မှဖြစ်သမျှအာလုံးဆိုလိုက်စိတ်နဲ့ဆက်ရ
စိတ
်แท้မ
ှ
ပေါ်ရနံရှုရပေမည
်
စိတ်နဲ့ဆက်ရစိတ်ထဲမှာပေါ်ရနံရှုရပေမည
်
စိတ်နဲ့ဆက်ဆက်ပြီးစိတ်ထဲမှာပေါ်သမျှကြဘာလို့ရှုမှာနံလို့ရှုရမှာစိတ်ချမ်းသာလဲစိတ်ဆင်းရဲလဲလိုချင်ရင်လဲထသွားခြင်းတော့လဲစိတ်နဲ့ပတ်သက်ပြီးစိတ်ခံစားမှုစိတ်လိုအင်ဆန္ဒဖြစ်ခြင်းရာဖြစ်ပါလဲနံဒါဆိုရင်ဓမ္မနုပဒနာဆိုတာအရှုခံပါလေယုံနဲ့နံအဲယုံနံပြောလိုက်တော့ရှင်ဘုရားဒီပြည့်နီးတွေကဒီပြည့်ဟာရှုလို့ရသလားဆိုတော့ဘယ်နီးနဲ့ရှုရှုနောက်ဆုံးအချင်းချုပ်ရင်အရှုခံဘာနဲ့ပါယုံနဲ့နံဗမာစကားကြိုက်သလိုသုံးအချင်းချုပ်ရင်ယုံနဲ့နံယုံနံမှတပားဝိပဿနာရှုเสียမရှိဘူးကျန်တဲ့ပညာအာယုဆိုတာကတမထနော်ဝိပဿနာမဟုတ်ဘူးအဲ့တော့ဝိပဿနာအနေနဲ့အရှုခံကယုံနဲ့နံအဲ့ဒီယုံတဲ့နံကိုဖောက်ပြန်ပြောင်းလဲတာတွေ့တိုင်းယုံစိတ်ထဲကသိနေမတတ်မတာခံစားနေရတာတွေတွေ့တိုင်းနံအဲ့ဒီလိုလိုက်ရှုနေတာကရှုညာနော်အရှုခံရဲ့ရှုညာရဲ့အဲလက်မောင်းမှာရားလို့ရှုမယ်လက်မောင်းရှုရမှာလားရားတာရှုရမှာလားလက်မောင်းဆိုတာရှုရမယ့်နေရာနော်အဲ့နေရာကိုရှုရမယ်ပြောတာလက်မောင်းကိုရှုရမယ်လို့ပြောတာမဟုတ်နော်လက်မောင်းဆိုတာကပညာအဲ့ဒီပညာလက်မောင်းမှာပေါ်လာတဲ့ငโกမရှိပဲခုမှပေါ်လာတဲ့ပြောင်းလဲမှုရာမှုလေးအဲ့ရာတာလေးကိုဘယ်လိုရှုမလဲယုံလက်မောင်းရှုရမှာလားရာတာရှုရမှာလားအဲ့ဒါကဘာလဲအရှုခံရှုခံနဲ့ရှုခွက်နဲ့ပြောတာနော်အဲ့တော့ရှုခွက်ကိုလည်းနားလည်ရမယ်အရှုခံလည်းနားလည်ရမယ်ရှုညံကိုလည်းနားလည်ရမယ်ရှုညံဘိုင်းဟာခုဘုန်းကြီးတို့ကဟောပေးတယ်ဒကာဒကမတွေကနားတယ်နာပြီးတော့ဩဓာရီကိုရှုရမယ်ဘုန်းကြီးတွေကဓာရီကိုရှုရမယ်လို့ပြောပေးထားတယ်အဲ့တော့အခုဖြစ်လာပြီသူတို့ပြောတဲ့အတိုင်းလိုက်ရှုမယ်ဆိုပြီးတော့ခန္ဓာကိုယ်ရဲ့ပြောင်းလဲတိုင်းမှာယုတ်စိတ်ထဲမှာပေါ်လာတိုင်းနံဟိုထိုင်နေရင်လည်းဘယ်နှနာရှိပြလဲမသိဘူးမျက်လုံးလေးဖွင့်ကြည့်ခြင်းနဲ့မဖြစ်ဘူးလားအဲ့စိတ်ကလေးကိုဘယ်လိုရှုမှာနံပေါ်လာတဲ့အရှုခံအာယုံကိုမလွတ်တမ်းရှုပေးရတယ်နော်အဲ့လိုယုတ်ယုတ်နဲ့ရှုတယ်နံနံနဲ့ရှုတယ်ဆိုတာကရှုညာဒါကရှုဉဏ်ပဲရှိသေးတယ်နော်သို့တော့အခြေခံရှုမဲ့ယောဂီမှာအဲ့သုံးမျိုးနားလည်ထားရမှာအရှုခံရဲ့ရှုဉဏ်ရဲ့ရှုခွက်ရဲ့ဘယ်နှမျိုးနားလည်ရမှာကဲအဲ့တော့အ
အရှုခံကိုရှုဉဏ်နဲ့လိုက်ပြီးရှုရမယ်။ခန္ဓာကိုယ်နဲ့ပေါ်လာတဲ့ဖောက်ပြန်ပြောင်းလဲမှုတွေကိုယုတ်လို့ရှုရမယ်။စိတ်ဆန္ဒပေါ်လာသမျှကိုနံလို့ရှုရမယ်။အဲ့ဒီလိုယုတ်ယုတ်နံနံနဲ့ရှုနေတာဒီပါလေဝိပဿနာ။ယုတ်ယုတ်နံနံနဲ့ရှုနေတာဒီပါလေ။ကဲဒီဝိပဿနာမှာအရှုခံယုတ်နံကိုဘယ်လိုတွေမြင်ရမှာလဲဆိုရင်အနိစ္စဒုက္ခအနတ္တလက္ခဏာရေးဘယ်နှပါ3ပါးပါအနိစ္စဆိုတာဘာလဲ4ပါးဒုက္ခဆိုတာ
4ပါး
အနတ္တဆိုတာ
3ပါး
တဲ့ဟုတ်ပါလားတော်တယ်ဘုန်းကြီးပြန်မေးမယ်အနိစ္စဆိုတာဘာလဲ
4ပါး
ဘုန်းကြီးကလည်းတိုင်မေးမယ်လိုက်ဆိုနော်အထကရဆရာကပါဠိတော်ကိုဖွင့်တယ်အနိစ္စံတိပင်ဆက်ခန္ဓာတဲ့နော်လိုက်ဆိုအနိစ္စကအနိစ္စက၅ပါးခန္ဓာ၅ပါးခန္
ဓ
ာအနိစ္စကအ
နိစ္စ
က၅ပါးခန္ဓာ၅ပါးခန
္ဓ
ာအနိစ္စဆိုတာဘာလဲ
၅ပါး
ခန္ဓာခုနမမြဲတာဆိုအနိစ္စဆိုတာဘာလဲ
၅ပါး
ခန္ဓာ၅ပါးနော်အနိစ္စဆိုတာဘာလဲ
၅ပါး
မမြဲတာဟာအနိစ္စလားခန္ဓာ၅ပါးအနိစ္စလားဒီမှာလက္ခဏာရေ3ပါးအကြောင်းကိုပြောရင်တပါးတပါးမှာနားလည်ရမှာ4ချက်ရှိတယ်နော်အနိစ္စလက္ခဏာတပါးမှာနားလည်ရမှာ4ချက်တရားရှုတဲ့ယောဂီကအဲ့ဒါတွေသိထားမှာနော်သိထားရင်ကိုယ့်ကိုယ်ကိုထိန်းတတ်တယ်ငါရှုနေတာဆိုပါတော့ဥစဉ်အခုရုပ်နဲ့နာမ်ကိုရှုရမယ်လို့ပြောတယ်အဲ့ဒါကိုလေးလေးစားစားလိုက်နာရှုကြည့်ကိုယ်ပေါ်လာတဲ့အာယုံကရုပ်နာမ်မဟုတ်ရင်ငါရှုရမှာမဟုတ်ဘူးလို့ကိုယ့်ကိုယ်ဆုံးဖြတ်လို့မရဘူးလားဘုန်းကြီးတွေကတဏှာမှာတစ်ခါသင်ပေးနိုင်တာနော်တရားဓမ္မတွေကကြုံတယ်လို့ရှုရတာကြုံတယ်လို့ရှုရတာဆိုတော့ကိုယ့်အိမ်မှာကိုယ်နေနေတဲ့တရားလို့တရားရှုမယ်ဒီကနာကြားသင်ယူထားတာလေးနဲ့ဩဒီလိုရှုရမယ်ပြောတယ်ဒါကိုရှုရမယ်ပြောတယ်ဒါကမဟုတ်သေးဘူးကိုယ့်ကိုခွဲပြီးလုပ်တတ်ရင်မရဘူးလည်းရလားဒါပြင်ကြိုတင်သိရမှာရှိတယ်နော်အခုပြောတဲ့အနိစ္စဆိုတာမမြဲတာလားခန္ဓာ၅ပါးလားအယိုးဆွဲနေတာကမမြဲတာဥစဉ်တော့ငငယ်ကအဖိုးတွေဖွားတွေပရိစိတ်တယ်လေဖះသွားကြောက်တဲ့ဥပုံနဲ့ယူတယ်အနိစ္စမမြဲတလုံးချလိုက်ဒုက္ခဆင်းရဲတလုံးချလိုက်အနတ္တအစိုးမရတလုံးချလိုက်အဲ့ဒါဘာလို့နေလဲဆိုတော့တရားရှုတယ်လို့လည်းခေါ်တယ်ပရိစိတ်တယ်လို့လည်းခေါ်တယ်သူတို့ပြောတယ်သို့တော့သူတို့နားလည်နေတာပြည့်စုံလားဆိုတော့မပြည့်စုံအနိစ္စဆိုတာမမြဲတာလားခန္ဓာ၅ပါးလားဆိုတော့အနိစ္စကနာပါခန္ဓာဖြစ်ပြီးပြည့်ရလက္ခဏာသာဖြစ်ပြီးပြည့်ရလက္ခဏာသာအနိစ္စပြီးတော့ဗာလဲအနိစ္စလက္ခဏာအနိစ္စပြီးရင
်
အနိစ္စလက္ခဏာနော်အဲ့ဒီအနိစ္စရဲ့လက္ခဏာလက္ခဏာဆိုတာမြန်မာလိုပြောရင်အမှတ်သားတဲ့လက္ခဏာဆိုတာဗာလဲမပုံတင်ရိုက်တော့ထင်ရှားတဲ့အမှတ်သားပြောပါဆိုတော့မပြောဘူးလားအဲ့ဒီလူဟုတ်မဟုတ်ကြည့်ချင်းအဲ့အမှတ်သားရှားတာနော
်
နေရွက်နောက်မှာမှဲ့ရှိတယ်အမှတ်သားလေးရေးထားတယ်နော်ဒီလူဟုတ်မဟုတ်သူများနိုင်ငံတွေမှာတော့ DNA စစ်တယ်ပြောတယ်ဒီမှာတော့ဘယ်လိုစစ်မလဲနေရွက်နောက်မှာမှဲ့ပါတယ်ဆိုရင်မင်းဟိုဘက်လှည့်စမ်းပြီးတော့ဘာကိုကြည့်ရတာလဲမှဲ့ကိုကြည့်ရတယ်နော်မှဲ့ကိုကြည့်လိုက်တော့ဟုတ်တယ်ဒီလူသေးကြတယ်ကဲဘာကိုကြည့်တာအမှတ်သားအဲ့ဒီအမှတ်သားကိုလက္ခဏာလို့ခေါ်တယ်။အမှတ်သားကိုဘာလို့ခေါ်လဲ
။
ကဲအနိစ္စကခန္ဓာ၅ပါးအမှတ်သားကလက္ခဏာနော်အဲ့ဒီခန္ဓာ၅ပါးရဲ့အမှတ်သားဒီဘာလဲဖြစ်ပြီးပြတ်သွားတာတဲ့ခொနလင်္ကာလေးရတယ်နော်ဆိုကြည့်ပါဦးအနိစ္စက၅ပါးခန္ဓာဖြစ်ပြီးပြဲရာလက္ခဏာသာဖြစ်ပြီးပြတ်သွားတာဒီအဲ့ဒီခန္ဓာ၅ပါးရဲ့အမှတ်သားနော်ဖြစ်ပြီးပြတ်သွားတာဒီခန္ဓာ၅ပါးရဲ့အမှတ်သားဖြစ်အနိစ္စကခန္ဓာ၅ပါးအဲ့ဒီအနိစ္စခန္ဓာ၅ပါးရဲ့အမှတ်သားကိုပြောပါဆိုရင်ဖြစ်ပြီးရင်ပြတ်သွားတာဒါမြင်ရင်ခန္ဓာ၅ပါးမမြင်ပဲဖြစ်ပြီးပြတ်တာကိုမြင်မလားမမြင်ဘူးနော်လူဝမတွေ့ဘဲနဲ့နရွက်နောက်ကမှဲ့တွေ့တယ်ဆိုရင်ဖြစ်မလား
ဖြစ်ပါ
ဘူးအရင်ဆုံးပါမြင်ရမှာလူအဲ့လူဟိုဘက်လှည့်စမ်းနေရွက်နောက်ကြည့်မလို့ဆိုကြည့်လိုက်တော့မှမှဲ့လေးတွေ့တော့နင်ဟုတ်တယ်နော်အဲ့တော့လူကဘာလဲအနိစ္စဥပမာပြောတာနော်
လူကအနေစာနောက်ကဖြစ်ပြီးပြည့်တယ်ဆိုတာကမှဲ့အဲ့ဒီလူရဲ့အမှတ်တရားဒီမှဲ့ဖြစ်တယ်လို့အနေစာခန္ဓာ၅ပါးရဲ့အမှတ်တရားဒီပါလေဖြစ်ပြီးရင်ပြည့်တာဒါပေမဲ့ခန္ဓာမှန်သမျှဖြစ်ပြီးရင်ပြည့်ကြတယ်မပြည့်တဲ့တရားမရှိဘူးနော်ကြည့်တော့အနေစာကခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးအနေစာတရားရဲ့အမှတ်လက္ခဏာပြောပါကြောက်တော့ငြင်းခြင်းနဲ့သိခြင်းနဲ့တွေးလိုက်ရင်ဒါအနိစ္စဟုတ်မဟုတ်သိခြင်းပါတယ်ဆိုရင်ဖြစ်ပြီးပြည့်မပြည့်ကြည့်ဖြစ်ပြီးပြည့်သွားရင်အဲ့ဒါပါလေအနိစ္စသိကြသွားပြီသူ့အမှတ်သားကိုတွေးလိုက်တာဟုတ်နိုင်ရနောက်ကမှဲ့ကြည့်လိုက်ပြီးတော့ဒီလူဟုတ်တာသိကြတယ်လို့ဆုံးဖြတ်ချက်ချတယ်လို့ပဲဖြစ်ပြီးပြည့်သွားတာကိုတွေးလိုက်ရင်ကျင်းသေးပြီအရှုခံမမှန်ဘူးနဲ့မှန်လားခန္ဓာ၅ပါးယုံနံတရားကိုသူရှုနေတာမှန်ပြီနော်အဲ့တော့အနိစ္စက၅ပါးခန္ဓာဖြစ်ပြီးပြည့်ရာလက္ခဏာသာလိုက်ဆိုနော်အနိစ္စကအနိစ္စကငါးပါးခန္ဓာဖြစ်ပြည့်ပြည့်ရာလက္ခဏာသာမမြဲဟုမှန်နုပတ္တနာမမြဲဟုမှန်နုပတ္တနာကဲနောက်တစ်မျိုးကအနိစ္စနုပတ္တနာဘာတယ်လဲအနိစ္စနုပတ္တနာအနိစ္စအနိစ္စလက္ခဏာအနိစ္စနုပတ္တနာသုံးမျိုးရှိသွားပြီနော်အနိစ္စအနိစ္စလက္ခဏာအနိစ္စနုပတ္တနာအနိစ္စကဘာလဲခန္ဓာ၅ပါးအနိစ္စခန္ဓာ၅ပါးရဲ့အမှတ်လက္ခဏာပြောပါဆိုရင်ဖြစ်ပြီးပြည့်သွားတာဒါမြင်ယောဂီကအဲ့ဒါကိုရှုရင်ဉာဏ်ထဲမှာဘယ်လိုမြင်လဲဆိုတော့မမြဲဘူးလို့မြင်တယ်တဲ့မမြဲဟုမှနုပတ္တနာဖြစ်ပြီးပြက်တာကိုတွေးတဲ့ယောဂီရဲ့ဉာဏ်ထဲမှာဘယ်လိုဖြစ်လာလဲ။ဩမမြဲကြပါလား။ပြက်ကုန်နေဟဲ့။ဘယ်မှာမြဲလို့လဲမမြဲကြပါလားလို့ဉာဏ်ပေါ်တယ်။အဲ့ဒါကိုဗါလဲအနိစ္စာနုပတနာဉာဏ်ဗါတယ်လေ။ကဲခုနဦးစင်ပြောတဲ့ဝိပဿနာကိုအချင်းချုပ်ပြောရင်ဉာဏ်ဘယ်နှမျိုးလဲ။နှမျိုး။ရှုဉာဏ်နဲ့ပေါ်ဉာဏ်။အခုရုပ်တရားနော်။ရုပ်တရားဆိုတာခန္ဓာ၅ပါးထဲမှာမပါဘူးလား။ပြောခန္ဓာ၅ပါးပါတယ်လေရူပခန္ဓာဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာရူပခန္ဓာကိုယုတ်လို့ခေါ်တယ်ဝေဒနာခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာ၄ပါးကိုနာမ်လို့ခေါ်တယ်ဒါဆိုရင်ယုတ်ကိုယုတ်လို့ရှုလိုက်လို့မိမိရှုလိုက်တဲ့ယုတ်တရားဟာဖြစ်ပြီးပြတ်သွားတယ်ဆိုမမှန်ဘူးလားမှန်လားရှုလိုက်တာကယုတ်တရားနော်အရှုကံယုတ်တရားဖောက်ပြန်ပြောင်းလဲမှုကိုယုတ်လို့ရှုလိုက်တယ်ရှုလိုက်တဲ့အချိန်မှာတွေးလိုက်တာကဘာလဲပြက်သွားတယ်နော်တွေးလိုက်တာကဘယ်လိုလဲပြက်သွားတယ်ဒီယုတ်တရားလေးကဖြစ်ပြီးတော့ပြက်သွားတယ်အဲလိုလဲတွေးလိုက်တော့ယောဂိညာနဲ့မှာဟဲဟိုတုန်းကငါကတော်တော်ကြာကြာမြဲတဲ့ထင်တာအခုဘယ်မှာဟုတ်လို့လဲငါရှုလိုက်တာနဲ့ပြက်သွားတယ်ရှုလိုက်တာနဲ့ပြက်သွားတယ်ဘယ်မှာမြဲလို့လဲလို့ပေါ်လာတာစဉ်းစားယူရတာမဟုတ်ဘူးနော်မြတ်စွာဘုရားကကံပြီးတော့စာယံဘိက္ခွေဓမ္မောဒုဒ္ဒတောဒုရနုဘောတောအတ္တကဝဆရောငါဘုရားဟောတဲ့တရားတွေကတိမ်မွေးတယ်နဲ့နေတယ်တွေးခေါ်ကြံစီပြီးသိနိုင်တာမျိုးမဟုတ်ဘူးတဲ့နော်ရှုရင်းနဲ့ပေါ်လာမှာနော်ရှုရင်းနဲ့ဘာလို့ရမှာလဲအဲ့ဒါကိုဘာညာခေါ်တာပေါ်ညာရှေးကနေဆရာသမားတွေပြောတဲ့အတိုင်းယုတ်ယုတ်နန်းနန်းဟိုသူ့နီးနဲ့သူပေါ့နော်မဟုတ်ဘူးဆရာတော်ဘုရားတော်ဆိုဖြစ်ဖြစ်ဖြစ်ဖြစ်လိုက်ရှုတယ်နော်အဲမာသီဆရာတော်တို့ကျတော့မြင်နေမြင်နေကြားတယ်ကြားတယ်လိုက်ရှုတယ်ဦးဇင်းတို့ဓမ္မနုပဒနာကျတော့ရုပ်ရုပ်နာနာလိုက်ရှုတယ်အဲ့ဒါပါလေရှုညာဘယ်နည်းနဲ့ရှုလိုက်ရှုလိုက်ရှုနေရင်းနဲ့အရှုကအောင်လေးဟာပြတ်သွားတာတွေ့တယ်ပြတ်သွားတာလည်းတွေ့ရောဟောခေါတော့ကတော်တော်ကြာကြာမြဲတယ်ထင်တာအခုဘယ်မှာဟုတ်လို့လဲအခုပဲရှုလိုက်တယ်အခုပဲပြတ်သွားတယ်မမြဲကြပါလားလို့ပြတ်သွားတာကိုကြည့်ပြီးမမြဲပါလားလို့အသိဉာဏ်လေးပေါ်လာတယ်အဲ့ဒါကဘာညာလဲပေါ်ညာတရားအထုတ်တယ်ဆိုတာပေါ်ညာလိုချင်လို့အထုတ်တာနော်ရှုညာအတွက်အထုတ်တာမဟုတ်ဘူးနော်ဒါပေမဲ့ပေါ်ညာဆိုတာလည်းမရှုဘဲနဲ့ပေါ်မလားဒါမြင့်ရှေ့ကရှုတာရှုညာရှုရင်ရှုရင်တမာတိညာတွေအဆင့်ဆင့်တက်လာပြီးတော့ဩမမြဲဘူးရဲ့ပျောက်ကုန်ပြီရဲ့ပြက်ကုန်ပြီရဲ့ဘယ်မှာမြဲလို့လဲလို့လိုလိုညာထဲမှာထင်လာတာပေါ်လာတာကပေါ်ညာအဲ့ဒီပေါ်ညာလိုချင်လို့တရားအထုတ်ရတာနော်ဒီပြင့်ပေါ်ညာမဟုတ်ဖဲနဲ့ကြံတဲ့ညာတွေအတွက်ဆိုရင်ရှုစရာမလိုဘူး။ဘုန်းကြီးဟောတာနားလေ။နားပြီးဟောနိုင်မဟုတ်နိုင်လိုက်တွေးကြည့်။အဖြစ်နိုင်တဲ့စိတ်ထဲကလက်ခံနဲ့ပြီးပြီ။ဒါပေါ်ညာမဟုတ်ဘူးနော်။စဉ်းစားတဲ့ညာဖခင်ကအဲ့နောက်နဲ့ပြီးတယ်လို့ဟောတာ။အ အတက်ကဝစားတော့ကြံစီတွေးတော့ယုံနဲ့မပြီးဘူးလေနော်ဖြစ်နိုင်တယ်မဖြစ်နိုင်ဘူးကြံစီတွေးတော့လက်ခံယုံနဲ့မပြီးဘူးလက်တွေ့ရှုကြည့်ရှုရင်းနဲ့ဒီတိုင်းမြင်လာတယ်ဒီတိုင်းပေါ်လာတယ်ဆိုမှန်ပြီနော်အဲ့တော့ရှေ့ကရှုတာကရှုညာမြင်တယ်မြင်တယ်ကြားတယ်ကြားတယ်ရှုရှုဖြစ်ပြလို့ပဲရှုရှုရုပ်ရုပ်နာနာပဲရှုရှုရှုကျင်တယ်လို့နာမည်တက်ပြီးရှုအဲ့ဒီရှုကံဟာမိမိရှုလိုက်တဲ့အချိန်မှာဖြစ်ပြီးတော့ပြက်သွားတာလေးတွေ့လိုက်ရင်အော်ပြက်ကုန်တယ်ဟဲ့ဘယ်မှာမြဲလို့လဲလို့အသိဉာဏ်လေးပေါ်လာလိမ့်မယ်အဲ့ဒါဘာညာလဲပေါ်ညာဒါကလည်းပဲအခုရှုခုပေါ်တာမဟုတ်ဘူးနော်လုံလောက်တဲ့တမာရဉာဏ်တော့ရှိအောင်ပါစတင်ရှုလိုက်တဲ့စိတ်တွေကတောရောက်တောင်ရောက်နဲ့ပြန့်လွင့်မှုရှိနေတယ်စိတ်မတည်ငြိမ်ဘူးမြင်မလားမြင်ပါဘူးအတော့စိတ်တည်ငြိမ်အောင်လဲစူးစမ်းရတယ်နော်တမာဟိတောဘိခဝေယထာဘူတံပဇာနာတိရဟန်းတော်များအိုချစ်သားတို့တမာတိရှိမအမှန်တိုင်းသိတယ်တဲ့ဒီတော့တမာတိလည်းထိုက်တယ်လို့ရှိရမှာနော်အဲ့တော့တမာတိရှိမအမှန်တိုင်းမြင်တဲ့အတွက်ထိုက်တယ်လို့တမာတိရှိအောင်ဩတရားပြတဲ့ဘုန်းကြီးတွေကဘာကိုအခြေခံရှုတော့ဆိုပြီးတော့ရှုွက်ရှုအရှုခံကိုပေးလိုက်တာနော်အဲ့ဒီလိုပေးလိုက်တဲ့အတိုင်းယောဂီကလိုက်ရှုရှုရင်းရှုရင်းနဲ့ဩယောဂီတရားဥစဉ်ကိုရှောက်ဖူးတယ်ယောဂီတွေအညုံမျိုးနဲ့ဥစဉ်တို့တွေ့ကြပါတယ်သူတို့ရှောက်တာမျိုးစုံနဲ့ပြီးခံပြီးနားထောင်ပေးရတယ်သူထင်တာသူရှောက်တာကိုအဲ့ဒါဘုန်းကြီးတို့နှလုံးသွင်းမှာကိုတိတ္တမြာပြောပြပေးမယ်။အဲ့လိုလေနှလုံးသွင်းပြီးတော့တရားစစ်ကြတယ်။အဲ့တော့တချို့ယောဂီတွေလည်းသူ့စိတ်ထဲထင်တာသူပြောတာပေါ့။တခါတော့ယောဂီတယောက်ရှောက်တယ်ဥပမာလေးနဲ့တပီးတော့စာမတက်လို့ပြောတာလွဲရင်ပြီးခံပါဖရားတဲ့။တပီးတော့ရှုလိုက်တဲ့အရှုခံအာယုန်တွေကိုရှုနေရင်းနဲ့ဘယ်လိုဖြစ်လဲဘယ်လိုမြင်လဲဆိုတော့ဟိုရေထဲမှာငါပွက်တယ်လို့တဲ့။ပွက်ခနဲ့ဆိုပြီးသွားရင်ရှိသေးလား။အာယုန်ကိုရှုလိုက်တာနော်။ဆိုပါတော့နားနေတာလေးကိုရုပ်လို့ရှုမယ်ဖြစ်ပြလို့ရှုမယ်နာတယ်လို့ရှုမယ်ကြိုက်တယ်လို့ရှုသူရှုလိုက်တဲ့အချိန်မှာအဲ့ဒီနာတာလေးကဖြတ်ခနဲ့ဆိုပျောက်သွားပြီရေထဲမှာငါးပွက်တယ်လို့ဘွက်ခနဲ့ဆိုပြီးသွားပြီဗျာတဲ့မရှိတော့ဘူးတဲ့အဲ့တော့တပီးတော့အရင်တုန်းကနာတယ်ဆိုလက်တခါတည်းစထိုင်တဲ့ကနာလိုက်တယ်နာယူဝက်လည်းမပြောင်းနိုင်55မိနစ်လည်းမပြောင်းနိုင်နောက်ဆုံးမခံတာလို့ပြင်လိုက်တော့မှပဲတက်တာတော့ပျောက်တော့တယ်အခုတော့အဲ့လိုမဟုတ်ဘူးဗျာတဲ့ရှုလိုက်တာနဲ့ဘွက်ခနဲ့ဆိုပြီးသွားပြီတဲ့အဲ့ဒါတပီးတော့ရှုရင်းရှုရင်းနဲ့အဲရေထဲမှာငါးပွက်တယ်လို့ဘွက်ခနဲ့ဆိုပြီးသွားပြီဘယ်မှာရှိတော့လို့လဲအကုံလုံးကတခါတည်းဒီတိုင်းရှုတဲ့အဲ့လိုကြီးမြင်နေတော့အကုံလုံးကဘယ်မှာမြဲလို့လဲလို့ထင်းလာတယ်ဗျာတဲ့စာမတက်တဲ့ပုံကိုလျှောက်တာနော်သူမရှုဘဲနဲ့ပြောလို့ရမလားမရပါဘူးဒါကြောင့်ဦးစင်းကတခါတခါယောဂီတွေကိုပြောတယ်တကယ်မြင်ရင်စာမတက်လဲပြောတတ်တယ်နော်တကယ်မြင်ရင်စာမတက်လဲပြောပြတတ်တယ်တပီးတော့ဘယ်လိုမြင်လဲဖះပြောပြတတ်တယ်เนาะအဲယောဂီတယောက်ကရှောက်ဖူးတယ်ဥစဉ်တရားပြတဲ့တတန်တစ်ခုမှာအမြန်ဆုံးသိတဲ့ယောဂီတူဦးပေါ့ကျောင်းဆရာကနေဒုံတပတ်ဝတ်တယ်ဥစဉ်ကသွားဖွင့်ပေးတာ3ရက်စခန်းဘုန်းကြီးရဲ့အချိန်များများမပေးနိုင်ဘူး3ရက်ပဲရမယ်အဲ3ရက်ရ3ရက်တပီးတော့စတင်ကျင်းပမယ်ဖះတဲ့နောက်တော့ရက်တိုးပေးနိုင်အောင်ကြိုးစားပါဖះတဲ့တို့ကလည်းရှောက်တယ်အဲကျောင်းဆရာတယောက်ကစနေတနင်္ဂနွေနဲ့တိုက်သွားတော့ငါဝင်လို့ရတယ်ဆိုဘုန်းကြီးဝတ်ပြီးသူကတရားဝင်တယ်။ဘုန်းကြီးကရှေ့ကဟောပေးတယ်သူကညညနေကျရင်လာလျှောက်တယ်တရား။လာလျှောက်တော့ယုံနံနေနဲ့ပတ်သက်ပြီးအကြောင်းကျိုးဆက်ကလေးကိုလည်းယုံနံအကြောင်းကျိုးနာမရူပပရိစ္ဆေဒညာနဲ့ပစ္စယပရိက္ခညာအဲ့ဒီဝိပဿနာအခြေခံညာနှစ်ပါးကိုအရင်ဆုံးရှင်းပြတယ်။ညနေဘွက်ခနဲ့ဆိုပြီးသွားရင်ရှိသေးလား။အာယုံကိုရှုလိုက်တာနော်။ဆိုပါတော့နားနေတာလေးကိုယုံလို့ရှုမယ်။ဖြစ်ပြလို့ရှုမယ်နာတယ်လို့ရှုမယ်ကြိုက်တယ်လို့ရှုသူရှုလိုက်တဲ့အချိန်မှာအဲ့ဒီနာတာလေးကဖြတ်ခနဲ့ဆိုပျောက်သွားပြီရေထဲမှာငါးပွက်တယ်လို့ဘွက်ခနဲ့ဆိုပြီးသွားပြီဗျာတဲ့မရှိတော့ဘူးတဲ့အဲ့တော့တပီးတော့အရင်တုန်းကနာတယ်ဆိုလက်တခါတည်းစထိုင်တဲ့ကနာလိုက်တယ်နာယူဝက်လည်းမပြောင်းနိုင်55မိနစ်လည်းမပြောင်းနိုင်နောက်ဆုံးမခံတာလို့ပြင်လိုက်တော့မှပဲတက်တာတော့ပျောက်တော့တယ်အခုတော့အဲ့လိုမဟုတ်ဘူးဗျာတဲ့ရှုလိုက်တာနဲ့ဘွက်ခနဲ့ဆိုပြီးသွားပြီတဲ့အဲ့ဒါတပီးတော့ရှုရင်းရှုရင်းနဲ့အဲရေထဲမှာငါးပွက်တယ်လို့ဘွက်ခနဲ့ဆိုပြီးသွားပြီဘယ်မှာရှိတော့လို့လဲအကုံလုံးကတခါတည်းဒီတိုင်းရှူတဲ့အဲ့လိုကြီးမြင်နေတော့အကုံလုံးကဘယ်မှာမြဲလို့လဲလို့ထင်းလာတယ်ဗျာတဲ့စာမတက်တဲ့ပုံကိုလျှောက်တာနော်သူမရှုဘဲနဲ့ပြောလို့ရမလားဒါကြောင့်ဦးစင်းကတခါတခါယောဂီတွေကိုပြောတယ်တကယ်မြင်ရင်စာမတက်လဲပြောတတ်တယ်နော်တကယ်မြင်ရင်စာမတက်လဲပြောပြတတ်တယ်တပီးတော့ဘယ်လိုမြင်လဲဖះပြောပြတတ်တယ်နော်အဲယောဂီတယောက်ကရှောက်ဖူးတယ်ဦးစင်းတရားပြတဲ့တတန်တစ်ခုမှာအမြန်ဆုံးသိတဲ့ယောဂီတူဦးပေါ့ကျောင်းဆရာကနေဒုံတပတ်ဝတ်တယ်ဦးစင်းကသွားဖွင့်ပေးတာ3ရက်စခန်း ဘုန်းကြီးရဲ့အချိန်များများမပေးနိုင်ဘူး၃ရက်ပဲရမယ်အဲ၃ရက်ရ၃ရက်တပြည့်လို့စတင်ကျင်းပမယ်ဗျာတဲ့နောက်တော့ရက်တိုးပေးနိုင်အောင်ကြိုးစားပါဗျာတဲ့တို့ကလည်းလျှောက်တယ်အဲ့တော့ကျောင်းဆရာတယောက်ကစနေတနင်္ဂနွေနဲ့တိုက်သွားတော့ငါဝင်လို့ရတယ်ဆိုဘုန်းကြီးဝတ်ပြီးသူကတရားဝင်တယ်ဘုန်းကြီးကရှေ့ကဟောပေးတယ်သူကညံ့ညံ့နေကြရင်လာလျှောက်တယ်တရားလာလျှောက်တော့ယုံနံနေနဲ့ပတ်သက်ပြီးအကြောင်းကျိုးဆက်ကလေးကိုလည်းယုံနံအကြောင်းကျိုးနာမရူပပရိစ္ဆေဒဉာဏ်နဲ့ပစ္စယပရိက္ခဉာဏ်အဲ့ဒီဝိပဿနာအခြေခံဉာဏ်နှစ်ပါးကိုအရင်ဆုံးရှင်းပြတယ်။ညနေကျတူကလျှောက်တယ်။ဘုန်းကြီးကတို့ကိုရက်တိုးတိုးအတွင်းမှာသိအောင်ပြောတော့အကုန်လုံးအစုံမပြောနိုင်ဘူး။နည်းနည်းပဲပြောတယ်။နာလို့နာမှန်းသိတဲ့စိတ်ပေါ်လာတာ။နာရာကယုတ်တရားနော်။ကိုယ်ထဲဖောက်ပြန်တာယုတ်တရား။တို့ကြောင့်နာမသိတဲ့စိတ်ကလေးပေါ်လာတာဆိုတော့နာရာကအကြောင်းသိတာကအကျိုးနောက်သွားခြင်းနဲ့စိတ်ကြောင့်မလုပ်တာလေသွားတာသွားခြင်းနဲ့စိတ်ကအကြောင်းသွားတာကအကျိုးသွားခြင်းနဲ့စိတ်ကနံတရားသွားနေတာကယုတ်တရားအဲ့တော့နံအကြောင်းယုတ်အကျိုးကိုဘုန်းကြီးကသူ့ကိုပြောပြတယ်ညနေကျသူလျှောက်တော့အရှင်ဘုရားနံကြောင့်နဲ့ယုတ်ဖြစ်တာမဟုတ်ဘူးနော်တဲ့ယုတ်ကြောင့်နဲ့နံနေဖြစ်တယ်တဲ့နင်ဘလို့တွေ့လဲပြောစမ်းကြတော့တူရတရားထိုင်နေလို့လေလေးတိုက်လိုက်တယ်ပခုံးမှာအေးကနေဖြစ်သွားတော့ဒီကအေးကနေဖြစ်တာနဲ့စိတ်ကလေးကလှမ်းပြလိုက်တာတွေ့လိုက်တယ်ဗျာတဲ့အဲ့တော့ဩဒီသိစိတ်ကလေးကဒီကအေးတာကြောင့်ပြလိုက်တာကိုအဲ့တော့အေးတဲ့ရုပ်ကအကြောင်းပြတဲ့စိတ်ကအကျိုးရုပ်ကြောင့်နဲ့နာမ်လေးဖြစ်တယ်လို့တပြီးတော့စိတ်ထဲမှာအဲ့လိုပြလိုက်တယ်ဗျာမှန်ပါသလားဆိုတော့ဦးစင်းနဲ့မျက်လုံးပြူနေတယ်ဒါတည့်ရပဲရှုရသေးတယ်ငါကလည်းရှုထားတာမဟုတ်ဘူးအဲ့တော့ဒီယောဂီငါပြောတဲ့စကားကိုတန်ယောင်ဖမ်းလိုက်တာဟုတ်မဟုတ်နောက်တနေ့ကျဘုန်းကြီးကသိချာတတိထားပြီသူ့ကိုတတိထားတော့ तू ကဘာပြောလဲဆိုတော့ဦးစင်းသင်္ချာကမ္မထံပေးတယ်လမ်းလျှောက်ရင်းနဲ့တရားရှုနော်ဝိပဿနာဓမ္မဆိုတာအချိန်တိုင်းတရားဖြစ်နေရမယ်အဲ့လိုလေပြောပြတော့ तू လမ်းလျှောက်ရင်းလမ်းလျှောက်ပုံလေးလဲရှုမှတ်ပုံလေးသင်ပေးတယ်သင်ပေးတော့ तू ကရှုတယ်ရှုတော့လမ်းလျှောက်ရင်းခြေပြားကစကြွတာလားဖနှောင်းကစကြွတာလားအမလေးတက်တက်လုံးလျှောက်ခဲ့တာသူတို့မပြောတတ်ဘူးကြည်စားမအောင်လုံးစားမအောင်အဲ့ချီပြားစားတယ်ချီပြားစားရင်တော့ဆက်တောက်ဆက်တောက်လျှောက်မှာပဲရမနော်ဖနှောင်းကကြွတာပေါ့အဲ့တော့ဖနှောင်းကစကြွလို့ရှိရင်ဖနှောင်းကြွတဲ့အချိန်မှာချီပြားမရောက်မမြောက်သေးဘူးနော်အဲ့ဖြည်းဖြည်းချင်းကြွကြည်စမ်းဖနှောင်းလေးကြွတယ်ချီပြားလေးကထောက်တော့ချီပွားဟာတွန်းကန်တဲ့သဘောလေးချီပွားလည်းမတင်းကနေဖြစ်နေနော်အဲ့ဒီတင်းလာလေးကိုမေသတိထားကြည့်ပြောပြလိုက်တယ်အဲ့တော့ तू ကအဲ့ဒါလေးကိုကြည့်ရင်နဲ့ညနေတရားလျှောက်တော့လျှောက်တယ်အရှင်ဘုရားကလည်းဖဏောင်းလေးဖြည်းဖြည်းချင်းစကြွရင်းနဲ့တပီးတော့ရှုလိုက်တာတဲ့တပီးတော့စိတ်ထဲမှာဘယ်လိုမြင်လိုက်လဲဆိုတော့အခုဘက်အိတ်တွေမှာပတ်ဆံအိတ်တွေမှာကတ်ခွာလေးတွေရှိတယ်နော်ဆွဲခွာလိုက်ရင်ပြည့်ပြည့်ပြည့်ပြည့်ဆိုကွာတော့တာလေဒီတိုင်းပြန်ပိတ်လိုက်ရင်အတန်မမြည်ဘူးခွာလိုက်တော့မှအတန်မြည်တယ်အဲ့ဒီကတ်ခွာခွာလိုက်တယ်လို့ပဲဘုရားတဲ့ဖဏောင်းလေးတကြွအတွင်းမှာထပ်ထပ်ထပ်ထပ်ထပ်နဲ့ပြက်ပြက်ကုန်တာတွေမရေနိုင်အောင်တွေ့တယ်ဗျာတဲ့အများကြီးဖြစ်နိုင်တလားတဲ့သူလာလျှောက်တယ်အဲ့ဒါလျှောက်တော့မှဒီယောဂီညာတာဖြီးတာမဟုတ်ဘူးသူမြင်တာသူလျှောက်တာသူဥပမာလေးနဲ့ပြောတာနော်ကတ်ခွာခွာလိုက်တော့အတန်လေးပြက်ပြက်ပြက်ပြက်ထွက်လာတယ်လို့ပဲခြေတော်ကလေးတကြွအတွင်းမှာဖြစ်ပြက်သွားတဲ့ရုပ်တွေနဲ့အများကြီးပဲအဲ့ဒါကိုသူတွေ့လိုက်လို့လာလျှောက်တော့တရားရှုတာ၃ရက်စခန်းဆိုပေမဲ့အဝင်နေ့တနေ့အထွက်နေ့တနေ့နှစ်ခုပေါင်းရင်တစ်ရက်အလယ်မှာနှစ်ရက်အဲ့ဒီနှစ်ရက်အတွင်းမှာဖြစ်တာပြက်တာတွေကိုတော်တော်များများဒီယောဂီမြင်သွားတယ်နော်အဲ့တော့ပြောလိုတာကယုံယုံနန်းနန်းနဲ့ဘုန်းကြီးတွေသင်ပေးတဲ့အတိုင်းလိုက်ရှုတာကရှုညာရှုရင်းရှုရင်းနဲ့တမာရိညာရင့်တန်လာတော့ဟာဒီလိုတွေပါလားဆိုပြီးတော့အသိဉာဏ်လေးပေါ်လာတာကဘာညာလဲပေါ်ညာအဲ့ဒီပေါ်ညာလိုခြင်းလို့ပါလို့ရတာတရားအားထုတ်ရတာနော်ပေါ်ညာမလို့ခြင်းရင်အညောင်းခံပြီးအာထုတ်เสียမလို့ဘုန်းကြီးဟောတာနားထောင်နဲ့နားလည်သွားတယ်ပြီးပြီနော်အဲ့ဒါလောက်နဲ့ပြည့်စုံမလားပြည့်စုံပါဓမ္မဝိပဿနာမှာနားလည်ရမှာဉာဏ်နှစ်မျိုးပါလေရှုဉာဏ်နဲ့ပေါ်ညာအခုအနိစ္စနုပဿနာဉာဏ်ဆိုတာပေါ်ညာနော်အနိစ္စနုပဿနာဉာဏ်ဆိုတာပါလေယောဂီကအာယုံကိုရုပ်ရုပ်နာနာနဲ့လိုက်ရှုတယ်ရှုရင်ရှုရင်တမာရိညာရင့်တန်လာတာနဲ့အမြအရှုခံလေးတွေဖြက်ခနဲ့ဖြက်ခနဲ့ပြက်သွားတာတွေ့ပြီးတော့အဲဟိုတုန်းကတစ်ဆက်ထဲနာတစ်ဆက်ထဲပူတစ်ဆက်ထဲကိုက်အခုဘယ်မှာဟုတ်လိုက်လဲနာလိုက်ဖြက်ခနဲ့ပြောက်လိုက်နာလိုက်ဖြက်ခနဲ့ပြောက်လိုက်ရှုလိုက်တာနဲ့ပြောက်လိုက်ရှုလိုက်တာနဲ့ပြောက်လိုက်နဲ့ပြောက်တာပြောက်တာပြက်တာပြက်တာတွေတွေ့ပါလဲများလာရောဟဲ့ဘယ်မှာမြဲလို့လဲအကုန်လုံးပြောက်ပြက်ကုန်တာမမြဲတဲ့တရားတွေပဲလို့ယောဂိညာမှာထင်လာတယ်ဘာညာလဲ အနေစာနုပဒနာညာတနည်းပြောရင်ပေါ်ညာအဲ့ဒီပေါ်ညာလို့ရှင်တို့တရားအထောက်တာနော်အဲယောဂီကအဲ့ဒီပေါ်ညာကိုစဉ်းစားယူရမှလားရှုရင်းနဲ့အာယုံအပေါ်မူတည်ပြီးသိလာမှလားအာယုံကိုကိုသိမြင်တဲ့အပေါ်မူတည်ပြီးပေါ်လာတာနော်အဲ့ဒီပေါ်ညာအတွက်ဘာလို့ရတာလဲအာထောက်ရတာကဲလိုက်ဆိုနော်အနေစာကနာဘခန္ဓာဖြစ်ပြည့်ပြည့်ရာလက္ခဏတာမမြဲဟုမှနုပတနာယောဂီညာနဲ့မှဘယ်လိုမှတ်ထင်သွားလဲမမြဲဘူးပြည့်ပြည့်သွားတာတွေတွေ့တဲ့အတွက်မမြဲဘူးလို့မှတ်ထင်သွားတယ်အဲ့ဒါကအနိစ္စနုပတနာညာတနည်းပြောရင်ပေါ်ညာလိုက်ဆိုနော်မမြဲဟုမ
ှ
နုပတနာနုပတိယောဂီရှုသူပါနုပတိယောဂီရှုသူပါကဲတရားရှုတဲ့ယောဂီကိုတော့အနိစ္စနုပတိလို့ခေါ်တယ်တရားရှုတဲ့ယောဂီကိုဘာလို့ခေါ်လဲအနိစ္စနုပတိဘယ်နှချက်လဲ၄ချက်အနိစ္စအနိစ္စလက္ခဏာအနိစ္စနုပတနာအနိစ္စနုပတိအနိစ္စဆိုတာဘာလဲခန္ဓာ၅ပါးတထိုင်ထဲမှာတော့မပြောင်းနိုင်အောင်เนาะအိမ်ရောက်မှခလုတ်တိုက်လို့ပြောင်းခြင်းပြောင်းဒီမှာတော့မပြောင်းနိုင်အောင်ဘုန်းကြီးကပြန်မေးအောင်ပါကိုเนาะဦးဇင်းတို့ကတရားဟောတဲ့ခါမှာတရားဟောမကြွခင်ဘယ်တော့ခါဖြစ်ဖြစ်နှလုံးသွင်းတယ်ငါဒီနေ့တရားတစ်ပွဲဟောမယ်တရားနာပရိသတ်ကိုဘာအသိဉာဏ်ပေးမှလဲကိုကိုကိုအရင်မေးတယ်ဒီဟောတဲ့တရားနဲ့တရားနာပရိသတ်အတွက်အသိဉာဏ်တစ်ခုရနိုင်မလားအဲ့ဒီလိုတွက်ကြည့်လိုက်တယ်တွက်ကြည့်လိုက်လို့ငါဟောတဲ့တရားဟာတို့အတွက်အသိဉာဏ်တစ်ခုဖြစ်စေနိုင်တယ်ဆိုအကျိုးရှိတယ်ဟောမယ်ဒီလိုနှလုံးသွင်းပြီးဟောရတာနော်ပြောတော့ကဘုန်းကြီးတို့ကအဲ့လိုနှလုံးသွင်းတယ်လို့ဒကာဒကမတွေလည်းမေ့မပြစ်ပါနဲ့လို့ပြောတာနော်အဲ့တော့ဒကာဒကမတွေကလည်းမှတ်မှတ်သားသားလေးနားယူတယ်နောက်ပိုင်းလိုင်းနာကျင့်သုံးရင်ကိုယ့်အတွက်ကြည့်တယ်နော်အဲအဲ့တော့ကိုယ့်အတွက်ကြည့်ဆိုတော့မမေ့အောင်လည်းနားရတယ်တရားနာပရိသတ်ကလည်းအုတ်ဆင်ကပညာပရိသတ်ဆိုတာတစ်မျိုးရှိတယ်ဩဇင်ကပညာပရိသတ်ဆိုတာကခပိုက်ရင်ဝင်ထဲမှာမုတ်ထည့်စားတာနဲ့တူတယ်တဲ့။ကပိုက်တောင်ထဲမှာပဲလော်လေးထည့်ထားပြီးတော့တစည်းစီဝါးစားနေတယ်။ရင်ဝင်ထဲမှာပဲလော်လေးထည့်ပြီးတော့တစည်းစီဝါးစားနေတယ်။အလောက်တစ်ခုပေါ်လို့မေ့ပြီးဗျက်ခဏဆိုလဲထရောအကုန်လုံးပါဖြစ်သွား။ဖွက်ကြသွား။တရားပွဲမှာတော့မှတ်မိတယ်။ဒီเจ้าရဲ့အပြင်လဲရောက်ရောနေနေငါသွား။နော်။တရားတွေနေခဲ့ငါတော့သွားပြီဆိုပြီးတော့အဲ့ဒီလိုမျိုးဆိုရင်ရင်ခွင်ထဲမှာမုတ်ထည့်စားတယ်လို့ပဲတဲ့နော်ထိုင်နေတုန်းတော့ကပိုက်ထဲမှာရင်ခွင်ထဲမှာရှိနေတယ်ထသွားရင်ပျောက်သွားပြီနော်ကဲဒီပြိဿကပျောက်မှလားမှတ်မှလားအမေတချို့ကပြောတယ်တပြိတော့နားပြစ်လိုက်တယ်လို့နော်နားပြီးမလုပ်တာလဲပြစ်ထုတ်လိုက်နားပြစ်ရမလားနားကျင့်ရမလားအဲ့တော့နားပြစ်မဖြစ်စေနဲ့နာကျင်ဖြစ်ပါစေတဲ့အနိစ္စနဲ့ပတ်သက်လို့၄ချက်နော်အနိစ္စဆိုတာဗာလဲခန္ဓာ၅ပါးအဲ့ဒီအနိစ္စခန္ဓာ၅ပါးရဲ့အမှတ်တလက္ခဏာကဖြစ်ပြီးပြက်တာအဲ့ဖြစ်ပြီးပြက်တာတွေကိုမြင်တော့ယောဂိညာမှာဘယ်လိုထင်လာလဲမမြဲပါလားပြက်ကုန်လို့မမြဲပါလားလို့ထင်လာတာနော်အဲ့ဒီလိုထင်အောင်ရှုနေတဲ့ယောဂီကိုအနိစ္စနုပတ်တိဘယ်နှချက်လဲကဲဒုက္ခဆိုတာဗာလဲနော်မမှားနဲ့နော်စောစောကအနိစ္စတုံးကမမြဲဘူးလို့ပြောပြီးအခုဒုက္ခကြတော့လဲဆင်းရဲတယ်လို့မလုပ်နဲ့နော်ဆိုလိုက်ဒုက္ခတရား၅ပါးခန္ဓာဒုက္ခတရား၅ပါးခန္ဓာဆိုရင်တတိယလို့တခုပြောလာအောင်မတခါတခါကြတော့ဦးဇင်းတို့ကတရားနာပရိသတ်ကိုအားမရဘူးတခါတလေကြတော့လည်းတော်တော်လေးသဘောကျအားရပါတယ်တခါလေအားမရဘူးဆိုတော့ကိုယ်ကြားနေကြမှတ်နေကြတွေစိတ်ကစွဲနေတော့မေးလိုက်ရင်တလွဲကြီးဖြစ်လို့အားမရရနော်တခါတော့ကတော်တော်ဦးဇင်းကြီးတပါလက်ကွင်းကြီးတစ်ခုကိုဖြတ်သွားတယ်ဖြတ်သွားတော့အဲ့လက်ကွင်းမှာလက်လုံနေတာကလမတစ်ယောက်လည်းရှိတယ်အသက်35နှစ်ကလမကတော်တော်ဦးဇင်းကြီးကအသက်60ကျော်ကျော်လောက်ရှိတယ်သူကလည်းရန်ဝတ်နဲ့တရင်သုံးရင်ကနေပြီးတော့ကိစ္စတစ်ခုနဲ့ဒီလက်ကွင်းကိုဖြတ်သွားတာနေပူပူကြီးလက်ကွင်းနဲ့ဖြတ်သွားတော့ချွေးတွေထွက်ပြီးတော့ရေဆာတယ်တဲတလုံးနဲ့တွေ့လိုက်ရောအတော်ပဲရေတောင်းတောင်းအောင်မယ်ရေတောင်းတောင်းအောင်မယ်ဆိုတော့တဲရှိမှာကလမရက်နေတာတွေ့တော့ กลมาง่าวยีตัวข้าเรากาสันเนี่ยสิว่าหัวกลมาเลยยีกับไปเลยกับไปเลยแต่ตุ่ดาวดาวไปดาวทีใดทว่าตัวมาเลยมะกาวไม่เชื่อสุดไปเลยสักการะเบี้ยวมากลมาเนี่ยอัตเตอร์เราสิบเลยเนี่ยไม่เลยพงยานเนาะเสียงพยานเนี่ยทวีดาวอัตเตอร์กูปัญญาเตะไม่ได้ละปรมัตเตะไม่ได้ละแต่กลมาเปลี่ยนชื่อเปลี่ยนไม่ได้เนาะปัญญาเตะไม่ได้ละปรมัตเตะไม่ได้ละสรุปพงยานเนี่ยลงจูนี่อ่ะพงยานตัวไอ้ลูกจ้องเปลี่ยนเลยมันลูกไหนเนี่ยมันไม่เทียนท่าละเนาะอัตเตอร์พวกเราสิบาบีดีลูกช่างไม่เทียนท่าละปัญญาเตะไม่ได้ละปรมัตเตะไม่ได้ละสรุปตัวพงยานเลยพิสานเลยมันได้สรุปเนี่ยลงจูเนี่ยเนี่ยลงจูวิบากยังเปลี่ยนมาไม่ได้หรอกเช่นพยานเลยปัญญาเตะสรุปต้องใช้งานเนี่ยสิบพยานเลยปรมัตเตะสรุปเนี่ยคู่พี่คู่แก่เบเร่จีดังจีดังဒီပြိတ္တန်နဲ့ကလမနဲ့ဘယ်သူကတားလဲပြောနော်ကလမအတားမထင်နဲ့သူတို့မေးလိုက်ရင်တစ်ခါကကြကြကိုလဲနေတာပဲဟိုမှာကလမဘုန်းကြီးကိုပြန်ပြီးကြကြလဲပလိုက်တာနော်ဆက်ပြီးမပြောဘူးရေအားလမ်းဝပြီဆိုတော့တော်တော်ဘုန်းကြီးချုံတုတ်တာပဲနောက်ဆက်ပြောရင်ငါရှုံးပြီဆိုတော့သူသိသွားနော်ကဲအဲ့တော့ကလမလည်းမညံ့စေနဲ့နော်ဆိုဒုက္ခတရားဒုက္ခတရား ငါးပါးခန္ဓာဒုက္ခတရား ငါးပါးခန္ဓာနှိပ်စက်တတ်စွာလက္ခဏာတာနှိပ်စက်တတ်စွာလက္ခဏာတာကဲဒုက္ခဆိုတာဘာလဲခန္ဓာငါးပါးအဲ့ဒီခန္ဓာငါးပါးဆိုတဲ့ဒုက္ခသည်ဘယ်လိုအမှတ်လက္ခဏာရှိပါလဲဆိုရင်နှိပ်စက်တဲ့လက္ခဏာဒုက္ခဆင်းရဲတယ်လို့မပြောနဲ့နော်ဘာဖြစ်တာလဲနှိပ်စက်တဲ့လက္ခဏာရှိတယ်အခုဦးဇင်းတို့တက္ကရာကမတိခန္ဓာကိုယ်ကြီးရတာချမ်းသာလာလားဆင်းရဲတာလားဆင်းရဲအောင်ဘယ်သူကနှိပ်စက်တာခန္ဓာကပဲနှိပ်စက်တာနော်ကြုံနေတဲ့ဆင်းရဲမှတပည့်အဲ့ဒီခန္ဓာရှိလို့ဒီနေ့ခန္ဓာချုပ်ငိမ့်နေဒီနေ့ဆင်းရဲငိမ့်နေနော်အဲ့ဆင်းရဲနှိပ်စက်နေတာဘယ်သူလဲခန္ဓာ၅ပါးနော်အခုပဲကြည့်လေမင်းတို့ငြိမ့်ငြိမ့်မနေနဲ့ဟိုဘက်လှည့်အောင်ဒီဘက်လှည့်အောင်ဘယ်သူကခိုင်းနေတာခန္ဓာခိုင်းနေတာနော်မလှည့်ပဲဟောနေနိုင်တာဖုံးကြီးကမျက်စိမိတ်ဟောကြည့်မုတ်လေးပွေမိခင်တယ်လို့ပဲသူတို့အငိမ့်ကိုမနေဘူးဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်ဟိုဘက်လှည့်လိုက်အဲ့လိုအငိမ့်မနေအောင်ဘယ်သူကနှိပ်ဆက်တာဒါမင်းအဲ့နှိပ်ဆက်တာဒီပါလေလက္ခဏာဒုက္ခလက္ခဏာနော်နှိပ်ဆက်တာဒီဒုက္ခလက္ခဏာနှိပ်ဆက်လို့ဆင်းရဲတာပေါ့တကယ်လို့မနှိပ်ဆက်ရင်အခုမနေနိုင်ဘူးအိမ်တန်ရောက်ထမင်းအိုးကြောင့်ဝင်အောင်ဒါကြောင့်ခုနရှစ်ပါးမပေးပဲ၅ပါးပေးတာနော်တော်ကြကြတော့ကိုယူသွားပြီးတော်ကြပြင်မှာသူကဘိုက်ထဲအောင်မနှိမ့်ဆက်ဘူးလားနှိမ့်ဆက်လားဆာလောင်တယ်နှိမ့်ဆက်တယ်နော်နှိမ့်ဆက်တော့ဆေးကုပေးရတာပေါ့ထမင်းတစ်ပကံတော့ကုပေးလိုက်ရင်တက်တာသွားပြန်ရောတက်တာတော့အမလေးဟုတ်ပြီမထင်နဲ့မနဲ့မိုးလင်းကြတော့ပြန်ထုတ်သွားပြန်ရောမထုတ်ဘဲနဲ့နေလို့ရလားအဲ့တော့မထုတ်ဘဲနဲ့နေကြည်စမ်းနေလို့ရမလားဘသူနှိမ့်ဆက်တာခန္ဓာနှိမ့်ဆက်နေတာနော်အဲ့ဒါကိုမနဲ့မိုးလင်းကနေမိုးချုပ်ထောက်လျှောက်ဘယ်လိုတွေများဖြစ်တယ်လဲလို့ကြည့်တသမတ်ထဲငြိမ်ငြိမ်နေနိုင်တဲ့သူတရားအောင်မှမရှိဘူးเนาะအမျိုးမျိုးတသက်ရရအောင်မလုပ်နေတာပြင်ဆင်ပေးနေရတာကြီးတယ်ပဲအဲ့ဒါဘာလို့ကြောင့်ခန္ဓာကြောင့်ခန္ဓာကတသက်အောင်လုပ်ပေးနေလို့လားနှိပ်ဆက်လို့လားဒါမြင့်ရင်ခန္ဓာ၅ပါးသည်ဒုက္ခအဲ့ဒုက္ခခန္ဓာ၅ပါးရဲ့အမှတ်လက္ခဏာပြောပါဆိုရင်ဗာလဲနှိပ်ဆက်တာသည်သူ့အမှတ်လက္ခဏာဟိုစတရားထိုင်ကစားယောဂီဆိုရင်เนาะတရားထိုင်တယ်တဏှာကြီးနေလို့ရလားမရဘူးเนาะတခါကြီးတယောက်လျှောက်တယ်တပိတော့အထုတ်တဲ့နေရာကမလှုပ်ရမရွှေ့ရဆိုတဲ့နေရာဖရားတဲ့ဘယ်လိုလုပ်နေနိုင်မလဲဖရားတဲ့အခုမှအထုတ်တဲ့လူမလှုပ်နဲ့ဆိုတော့အန်ကျိတ်ပြီးတော့လက်သီးတွေဆုတ်ပြီးတော့တင်းခံကြည့်တယ်လက်ကြာလာတော့တကူလုံးနေလို့မရတော့နေလို့မရတော့သူတို့အထုတ်တဲ့နေရာကလည်းဟိုတခါတလေကင်းပြီးောက်လို့လဲထောင်တတ်တယ်လေအဲ့နေရာကတခါတလေကြပြန်တော့လဲဟိုမွေရီလိုတွန့်နေသွားတတ်တယ်တခါလိုလိုချက်တဲ့ဝက်လိုသွားတတ်တယ်ခွေးလိုသွားတတ်တယ်မျိုးစုံပေါ့အဲ့ဒီလိုသွားတတ်တာတွေဖြစ်တတ်တဲ့နေရာဆိုတော့တပိတော့လဲရောရောင်ပြီးတော့ဘယ်လိုလုံးလိုက်ရလဲဆိုတော့ဒူးကိုမြှောက်ပြီးကြမ်းပြင်းနဲ့ရိုက်တယ်ပြန်ပြန်ရအခုလိုတင်မြင်ခွေထိုင်ရင်းနဲ့ဒူးမြှောက်ပြန်ရိုက်တော့ဒါတခုခုဖြစ်နေတာပေါ့တို့တဲ့အမှန်တော့တခုခုဘာမှဖြစ်တာမဟုတ်ဘူးတပိတော့မခံနိုင်လို့ချနေတာတဲ့ပြောတာခန္ဓာကမနှိမ့်ဆက်ဘူးလားနှိမ့်ဆက်လားငြင်းအောင်နေဆိုမနေနိုင်ဘူးနော်အဲ့တော့အဲ့ဒီကပြောတယ်ဥမာပေါ့ဝိုင်းရမှောက်ပြီးတော့တွားနေလို့ရှိရင်ဒါသူမွေဘွားကလာတာဒါကြောင့်တွန့်လိမ်သွားတယ်အတိတ်ဘွားဖြစ်ခဲ့တဲ့အတိုင်းပြန်လုတယ်ပေါ့ဒါအဲ့လိုပြောနေတာတဲ့ အဲ့တော့တပြည်တော်အဲ့ဒါတွေလည်းမမြင်ပါဘူးဗျာတဲ့ပွင့်ပွင့်လင်းလင်းပုံမှန်လည်းမပြောရဲဘူးတဲ့အခုဒီမှာကမ္မထံဖုန်းကြီးကပြောင်းတာဆိုတော့ तू ကပြောပြတာကိုပွင့်ပွင့်လင်းလင်းပြောရင်မခံတာလို့ပြီးတော့တွေထက်တာပြန်ဆိုဘေးကဒါ तू ဘဝတစ်ခုခုပြန်မြင်လို့လောက်နေတယ်ဗောအမှန်တကယ်တော့ဟုတ်လားဘသူကနှိမ့်ဆက်လို့လောက်လားခန္ဓာနှိမ့်ဆက်တာအဲ့တော့ဒကာဒကမတွေကြုံတွင်းနေတဲ့ဒုက္ခမှန်တယ်မြတ်ဒီဘသူနှိမ့်ဆက်တာခန္ဓာမရှိရင်အဲ့ဒီဒုက္ခလည်းမရှိတော့ဘူးဆိုတော့ဘသူနှိမ့်ဆက်တယ်ခေါ်လဲခန္ဓာနှိမ့်ဆက်တယ်အဲ့ဒီနှိမ့်ဆက်တာဒီဒုက္ခရဲ့လက္ခဏာနော်ကဲဆက်ဆိုမယ်နှိမ့်ဆက်တတ်စွာလက္ခဏာတာဆင်းရဲဟုမှနုပတနာဆင်းရဲဟုမှနုပတနာကဲအဲ့ဒီလိုနှိမ့်ဆက်တာတွေကြည့်ပြီးတော့ယောဂိညာထဲမှာချမ်းသာတယ်လို့ထင်မလားဆင်းရဲတယ်လို့ထင်မလားဆင်းရဲတယ်လို့ထင်လာတာနော်ဆင်းရဲတယ်လို့ထင်လာဒီလောက်နှိမ့်ဆက်နေမှာတော့အော်တဲဆင်းရဲတာပဲအမြဲတမ်းနှိမ့်ဆက်နေတဲ့အတွက်ဒုက္ခတက်တက်ပဲဆင်းရဲလိုက်တာဆင်းရဲလိုက်တာဆင်းရဲဒုက္ခတက်တက်ပဲဟဲ့လို့အဲ့ဒီလိုညာထဲမှာထင်လာတာနော်ဒီလိုဖြစ်အောင်ကြံစည်တွေးခေါ်ယူရတာမဟုတ်ဘူးနော်ဒီဆင်းရဲတဲ့သဘောတွေကိုရှုရင်းရှုရင်းမြင်လာပြီးတော့နှိမ့်ဆက်တဲ့သဘောတွေရှုရင်းရှုရင်းမြင်လာပြီးတော့နှိမ့်ဆက်နေတဲ့အတွက်ဆင်းရဲတက်တက်ပါလားလို့ညာထဲမှာဖြတ်ခနဲ့ပေါ်လာတာ။ဘာညာလဲ။ပေါ်ညာ။အဲ့ဒါကိုဒုက္ခ ानु ပတနာညာ။ဘာညာလဲလဲ။ဒုက္ခ ानु ပတနာညာနော်။ကဲအဲ့ဒီညာကိုလိုချင်လို့ဘာလုပ်ရတာလဲ။တရားအားထုတ်ရတာနော်။အဲ့ညာလိုချင်လို့တရားအားထုတ်ရတာ။အဲ့ဒီညာမလိုချင်ရင်အားထုတ်เสียမလို့ဘိုးတော်ကဒကာကြီးတယောက်ကဥစဉ်ကိုရှောက်တယ်တပည့်တော်နိဗ္ဗာန်ကိုမလိုချင်ဘူးတဲ့တော်တော်ထူးထူးဆန်းဆန်းဒကာကြီးပဲနိဗ္ဗာန်ကိုလူတိုင်းကလိုချင်လို့ဆူတောင်းနေတဲ့အချိန်မှာ तू ကမလိုချင်ဘူးတဲ့ဘာဖြစ်လို့လဲဒကာကြီးဆိုတော့နိဗ္ဗာန်ဘာမှန်းမှတပည့်တော်မသိတာတဲ့ကဲဒီပရိသတ်တွေပြီလားဟောဗျာမသိဘူးဆိုတော့လည်းမလိုချင်ဘူးလားမသိဘူးနော်ဟောနိဗ္ဗာန်ဘာမှန်းမှမသိတာတော့ဒကာကြီးတရားအားထုတ်ကြည့်ဝိပဿနာမှာအရှုခံနဲ့ရှုဉာဏ်နဲ့တဲ့ရင်ကိလေသာဝင်လို့မရကိလေသာမဝင်ရင်စိတ်ဆင်ရပါဖြစ်လေအေးချမ်းတာပေါ့နော်ပူလောင်တာကကိလေသာကြောင့်နော်ရှုခံအာယုံပေါ်လာတယ်ဟိုဥစဉ်တစ်ခုပြောပြမယ်ဘုရားဥစဉ်ကတောရဆောက်တည်တာဝါဒနာပါတယ်မဖြစ်မနေတနည်းကို15ရက်လောက်တော့အနေဆုံးတောချောင်းတစ်ချောင်းမှာတပါးတည်းသွားနေတယ်အဲ့တော့နေလဲနေခြင်းနဲ့ကြောက်လဲကြောက်တတ်တယ်ဥစဉ်ကတရေကြောက်တဲ့အထက်မှာနံပါတ်1ဒါပေမဲ့တောရဆောက်တည်ကျင်တာလည်းနံပါတ်1အဲ့တော့နောက်ဆုံးတော့ဆုံးဖြတ်ချက်ချတယ်ကြောက်ရင်တယောက်ထဲနေဒါတည်းလေတအားကြောက်လို့တယောက်ထဲသွားနေတာကြောက်တော့မနေရဘူးမနေရတော့တယောက်ထဲနေမှအကျင့်ရမှာသူများနဲ့အမြဲနေနေတယောက်ထဲမရဘူးနော်အဲ့တော့ဦးစင်းကတယောက်ထဲသွားနေတယ်အဲ့ကြောင့်လည်းတရေတော်တော်၆တယ်သူကအဲ့တော့ညနေတရားထိုင်တယ်တရားထိုင်တယ်တော့အပြင်ကတုံးဝင်လာခောက်သွားတယ်လာခောက်သွားတော့ကြောက်စိတ်ကဘလောက်များလဲဆိုရင်ပြီးကျင်စရောကြောက်စိတ်ရောတရားမှတ်နေတဲ့လမ်းဘာလုပ်လဲဆိုတော့ဖြတ်ခနဲ့ဆိုတကားဖွင့်ပြီးထွက်ကြည့်တယ်တုံးကိုခောက်သွားတယ်တုံးအတန်မြည်တယ်တုံးမလုပ်ဘူးတယောက်ယောက်များလာစသလားကြောင်းပတ်လက်လှည့်ကြည့်တယ်ချက်ချင်းဒီလောက်ကလေးအတွင်းကြောင်းကချင်းချင်းလေးလေ12ပေ15ပေလောက်ရှိတဲ့ကြောင်းလေးကချက်ချင်းအပြင်အတွက်ချက်ချင်းရောက်နေတာလူတယောက်တော့အောင်ပြေးလို့မရဘူးအဲ့တော့ဒါဟာတကောင်ကောင်တော့ငါ့ကိုရှိကြောင်းအသိပေးတာဖြစ်မယ်အဲ့ဒါညနေမိုးချုပ်တော့ကပ္ပိယကရင်ွေးလာကတ်တယ်ကပ္ပိယကဟိုးချန်ဆွန်တော်တော်ချန်ဆွန်မှသူကသွားနေတယ်သူတို့ချန်ဆွန်မှနေတော့သူကညနေကျရင်ဘုန်းကြီးညာရင်ညတာရင်ွေးလိုအပ်ခဲ့တော့ဆိုပြီးတော့လာကတ်ပေးတယ်လာကတ်ပေးတော့မင်းညနေကငါ့ကိုစသလားဆိုတော့တပြီးတော့ဆရာတော်ကိုဘယ်လိုလုပ်စရဲမှလဲဖေဟာတဲ့မဟုတ်ငါတောင်းကိုလာခောက်သွားတယ်အရှင်ဖေဟာတောင်းခောက်တာလောက်မပြောနဲ့လေတဲ့ဒီကြောင်းဆောက်မပြီးခြင်းမပြီးခြင်းတော့ကတပြီးတော့ဟိုပွင့်ပွင့်လင်းလင်းရှောက်ရင်တော့လူဆိုတော့ညနေည7နာရီတိရောအရက်တော့ပြီးတက်လာတာတဲ့เจ้ามาไอ้แม้ဆိုပြီးတက်လာတာเจ้าอ่ะမခင်ရသေးဘူးရှေ့ဝရန်တာကတော့ကွန်ကရစ်လောင်းပြီးသားအဲ့ကွန်ကရစ်မှာမိခလေးတယောက်ထိုင်နေတာဗျာတဲ့သဘင်ကလည်းလေတဲ့ဟောဒီအဝကနေထိုင်တာဈေးကြံလမ်းကျော်ပြီးအောက်အထိကျတယ်ဘလောက်သဘင်ကောင်းလဲဆိုရင်တဲ့တပြီးတော့လဲမိုးကြောင်မိုးကြောင်နဲ့ဘသူလဲလို့မေးတာလှဲ့တော့မကြည့်ဘူးတဲ့လှဲ့မကြည့်တော့တပြီးတော့အိတ်ချလိုက်ဟောတဲ့နှစ်ချက်ဒီလောက်အဲ့ရကနှုတ်အမှုပြေကံမှာဟာညငါတက်လာတာ7နာရီမြင်တဲ့မိန်းကလေးရလဲသဘင်ကအရှိကြီးဘာတူလဲဆိုတော့လဲလက်မကြည့်ဘူးဒီအချိန်မိန်းကလေးတယောက်တည်းဒီနေရာမှာမရှိဘူးဧကန္တတာတရေဖြစ်ရမှာအဲ့ဒီတော့မှတပည့်တော်ကြောက်လိုက်တာခင်ဗျာတဲ့အဲ့အကြောင်းလေးရှောက်ပြီးတော့ပြန်သွားအောင် ဘုန်းကြီးရင်ထဲမှာဒါလေးကကြံခဲ့ရောစင်းကြံလဲလျှောက်ရောအဲ့ဒီနေရာရောက်လို့ရှိရင်အလိုလိုခွတ်ကျော်ပြီးသားဖြစ်နေဇပင်းကဒီစင်းညာကြော်ကြနေတယ်ဆိုတာကိုကြောက်စိတ်เนาะအဲ့ဒီကြောက်စိတ်နဲ့တရားမှတ်တာရမလားပူလောင်တာတော့ချက်ခနဲ့ဆိုဒီနေရာရောက်တိုင်းဒီဇပင်းမင်းနေတာအလိုလိုခွတ်ကျော်မြည်ရတာဖြစ်နေဒီနားမှာထိုင်နေပေါ့အဲ့ဒါညာ9နာရီနေဘုန်းကြီးစင်းညာလျှောက်တာဒီကြောက်တရားဘလောက်တောင်နှိပ်ဆက်လဲဆိုလို့ရှိရင်ည9နာရီတိ2နာရီတိတိလမ်းလျှောက်နေပြီเนาะလုံးဝအကြောင်းမပြောက်ဘူးအကြောင်းမပြောက်တော့ဘုန်းကြီးကစိတ်ထဲမှာဆုံးဖြတ်ချက်ကြတယ်အဲ့ဒီအကြောက်တရားမပြောက်ရင်ဒီညကလုံးဝမအိပ်တော့ဘူးလို့အဲ့လိုဆုံးဖြတ်ချက်ချပြီးတော့စင်းညာကမ္မထာမှာအရှုခံနဲ့ရှုညာနဲ့တက်အောင်ကြိုးစားရှုတယ်ဘယ်အချိန်ကြာမှတက်ည17နာရီကြာမှတက်တယ်เนาะဘယ်နှစ်နာရီရှုတာ4နာရီခွန်နနာရက်နဲ့ရှုတာအကြောက်တရားဘလောက်နှိပ်ဆက်လဲဆိုအရှုခံနဲ့ရှုညာတလွဲပဲစင်းချံကိုရှုနေတဲ့ရောက်သွားတာကအဲ့စပင်ပဲလုံးဝကိုရှုလို့မရဘူးစိတ်ထဲမှာလည်းပူလောင်ပြီးတော့ငါဓာကြီးကိုဘယ်တော့မှဖြောက်လို့မရတော့ဘူးထင်ပါရဲ့အဲ့လိုကိုစိတ်ထဲဖြစ်လာတာနောက်တော့ကြိုးစားရင်ဘာဖြစ်လို့မရမလဲဆိုပြီးတော့ခြိလှမ်းတိုင်းခြိလှမ်းတိုင်းကပ်ပါသွားမဲ့တတိအရှုခံနဲ့ရှုညာနဲ့တဲ့အောင်တတမထက်ကြအောင်ပစ္စုပန်ကြကြငါရအောင်ရှုမယ်ဆိုပြီးတော့ရှုချသွားလိုက်တာအဲ့ဒီခြေလမ်းနဲ့အမှတ်တတိနဲ့ကပ်ရင်လည်းပါသွားရောဘေးကိလေသာဝင်လေလားကြောက်တယ်ဆိုတာဒေါသကိလေသာနော်ချမယ်နှဲ့မယ်ဆိုတာကတက်ကြွတဲ့ဒေါသကြောက်တယ်ဆိုတာကဆုံနစ်တဲ့ဒေါသအဲ့ဆုံနစ်တဲ့ဒေါသကိုရှုတာနော်ကြောက်စိတ်ပေါ်ရင်ကြောက်စိတ်ရှုပြီးတော့ဇင်ညာကိုရှုတခါတည်းရှုလိုက်တာရှုခံတဲ့ရှုညာနဲ့တဲ့ကို17တိုင်ထိုးတော့တရေပဲဒီနေမှမသိတော့တဲ့သွားတော့စိတ်ထဲမှာလည်းအေးပြီးပြန်လဲပဋိဌာကြည့်လိုက်ရောဟာခန္ဓာကြောက်တဲ့စိတ်တွေဘာမှမရှိတော့လုံးဝကိုကြောက်မြွန်ခြင်းဆိုတာမရှိတော့ဘဲနဲ့စိတ်ဆင်မှာကြီးပြီးအေးနေတယ်အဲ့ဒါပြောလို့ဒါကအဲ့ဒီတကားကြီးကိုဦးစင်းကပြောပြတယ်တရားအထုတ်လို့အရှုခံနဲ့ရှုညာတဲ့ရင်စိတ်ထဲမှာတိတ်အေးချမ်းကြည်လင်တော့ဩတည်င်ကကိလေသာလေးကင်းတာတောင်ဒီလောက်အေးချမ်းနေဆိုရင်ကိလေသာအလုံးချုပ်ငိမ့်တဲ့နိဗ္ဗာန်ဟာဘလောက်တောင်ချမ်းသာမလဲမှန်းလို့ရတယ်မရဘူးလားရလားတခဏကိလေသာကွာတာတောင်ဒီလောက်အေးချမ်းရင်အမြဲတမ်းကိလေသာငိမ့်တဲ့နိဗ္ဗာန်ဟာဘလောက်တောင်အေးချမ်းမလဲအဲ့ဒီလိုသိရင်နိဗ္ဗာန်လိုချင်တဲ့ဆန္ဒပေါ်မှာဘောဆိုတပည့်တော်အားထုတ်တာလည်းမတွေ့ဘူးလေတဲ့သူကပြောတယ်အဲ့တော့ဘုန်းကြီးကနောက်တစ်မျိုးလှည့်ပြောတယ်ဒါဆိုရင်လက်ရှိခန္ဓာကြီးကိုဒုက္ခမြင်အောင်ကြည့်ဘလောက်ဆင်းရဲလဲတဘဝလုံးအတွက်ယုံကန်နေရတာဒုက္ခလို့မြင်အဲ့ဒီဒုက္ခမှလွတ်မြောက်ခြင်းလေဆိုတာနိဗ္ဗာန်ပဲလို့ဒုက္ခကလွတ်ချင်တာပါလေတပည့်တော်အခုမိသားစုဘဝလှုပ်ကျွေးနေတာဒုက္ခလို့လုံးဝကိုမထင်ဘူးဗျာဆိုတော့ဘုန်းကြီးလည်းလက်မြောက်ကြအောင်နော်ခြေရောလည်းအကုန်လုံးမြောက်ပြီးအရှုံးပေးလိုက်တယ်။ဘယ်ဘက်ကလှည့်ပြောပြော။ तू ကအာယုံနဲ့ကမထွက်နိုင်ဘူး။ဒီသားသမီးတွေနဲ့လောက်ကျွေးလောက်ကင်ကျွေးမွေးနေရတာပြောကိုပြောတာတဲ့ तू က။ဒါမြစ်တကာကြီးကဘာစုတောင်းလဲဆိုတော့ဖြစ်လျက်ဘဝမှာနိုင်ငံရေးပညာနဲ့စီးပွားရေးပညာတစ်ဖက်ကန်းကတ္တာပါလို့ဤတော်ပြီတကာကြီးလို့ပြောတော့တာကတော့ဝိပဿနာရှုလို့အရှုခံနဲ့ရှုညာနဲ့တဲ့တယ်ဆိုရင်ဒီခန္ဓာ၅ပါးရဲ့နှိပ်စက်တဲ့သဘောတွေလည်းတွေ့မယ်နှိပ်စက်တာတွေမြင်လာရင်ညံထဲမှာဘယ်လိုထင်မလဲဆင်းရဲတက်တက်ပဲနှိပ်စက်နေတဲ့အတွက်ဘာဖြစ်နေတာလဲဆင်းရဲတက်တက်ပဲလို့မြင်လာမှာနော်ဒါနှိပ်စက်တာဘယ်လိုနှိပ်စက်တာခန္ဓာ၅ပါးဘယ်လိုနှိပ်စက်ဖြစ်ချင်းပြက်ချင်းပြင်နှိပ်စက်တာနော်ဥဒိယပယပိလနာဒုက္ခဖြစ်ချင်းပြက်ချင်းနှိပ်စက်တဲ့အတွက်ဒုက္ခတဲ့မြေကမ်းသားမှာလူတယောက်မတ်တက်ရက်နေတယ်နော်မတ်တက်ရက်နေတဲ့အချိန်လှိုင်းလေးတစ်ချက်ပေါက်လိုက်တော့ဗုတ်ခနဲ့ဆိုဘာဖြစ်သွားလဲကဘာလေးပဲ့ကျသွားတယ်အဲ့ဒါကိုဒီလူကကြည့်နေတယ်။နောက်တစ်ခါတစ်ချက်ဘုတ်ခနဲ့ပုတ်လိုက်တယ်။ပဲ့ကြသွားတယ်။အဲ့ဒီပဲ့ကြတာတွေညားလာတော့ဟဲ့ပဲ့ကုန်ပြီပဲ့ကုန်ပြီငါ6000နားရောက်လာပြီအမလေးငါလည်းပါတော့မယ်ထင်တယ်။အဲ့ဒီပဲ့ကြတာတွေကျင်းကျင်းနဲ့သူ့စိတ်ထဲမှာစိတ်ချမ်းသာလားဆင်းရဲလား။ဒီပဲ့ကြတာကျင်းကျင်းနဲ့ငါလည်းပါတော့မယ်ဒုက္ခပါပဲဒီနားနေမိတာတော့ဒုက္ခပါပဲဖြစ်လာတယ်လို့နော်။ဝိပဿနာရှုတဲ့ယောဂီရဲ့ဉာဏ်ထဲမှာဖြစ်ချင်းပြည့်ချင်းသဘောတွေကိုလှိုင်းလှိုင်းကြီးရှုမြင်လာပြီ။အရှုခံယုတ်တရားရှုလိုက်တဲ့ဖြစ်ပြီးရင်ပြတ်သွားတာ။နံတရားရှုလိုက်ပြန်တော့လည်းဖြစ်ပြီးရင်ပြတ်သွားတာ။အဲ့ဒါတွေလည်းမြင်ပါများလာရောဒီခန္ဓာကြီးကအချိန်မရွေးပါလို့လဲ။ပြက်ပြက်နေတယ်ဆိုတော့အဲ့ဒီခန္ဓာပြက်စီးနေတာကြီးကိုရှုရင်းရှုရင်းနဲ့သူ့ညာထဲမှာချမ်းသာတယ်လို့မြင်မလား၊ဆင်းရဲလို့မြင်မလား။ညကန္နာရက်နေသူလို့နော်။ရက်နေရင်သူ့ချစ်တော်အောင်မှာမြေကြီးတွေပဲ့ကြနေတာကြည့်ပြီးတော့ဘယ်အချိန်ငါလည်းပါသွားမလဲဒုက္ခပါပဲဟဲ့လို့ဖြစ်တယ်လို့။ယုံနံဖြစ်ပြက်တဲ့ကိုမြင်ရင်မြင်နဲ့ဘယ်အချိန်ပြည့်စည်မလဲဒီခန္ဓာကြီးကဒုက္ခတက်တက်ပဲလို့ဉာဏ်ထဲမှာဘာဖြစ်လာလဲထင်းလာလားအဲ့ဒါဗာလဲပေါ်ဉာဏ်ဒုက္ခနိဗ္ဗာန်ဉာဏ်เนาะဘယ်အခြေခံလားဖြစ်တာပြက်တာဖြစ်ပြက်ကိုမြင်ပြီးတော့မှအဲ့ဖြစ်ပြက်နှိပ်စက်တဲ့ဒုက္ခเนา ဖြစ်ပြက်နှိမ့်ဆက်တဲ့ဒုက္ခဟိုကလေးတယောက်ကိုလူကြီးတယောက်ကခေါင်းသွားပုတ်တယ်ကလေးကကြိုက်တာခမည်းမလုံးနဲ့ပြောတယ်နော်ဒါပေမဲ့လူကြီးကမလုံးနဲ့မလုံးနဲ့ဆိုနေလုံးချင်နေထပ်ပုတ်တယ်ခမည်းမလုံးနဲ့လူကလေးကလေတံမာမာနဲ့ပြန်ပြောတာနော်နောက်တစ်ချက်ထပ်ပုတ်တော့ခမည်းကြီးတိုင်းကျုပ်ကိုအနိုင်ကျင့်တာတက်တက်နှိမ့်ဆက်တာမပြောဘူးလားပြောတာသူမကြိုက်တာလောက်တာဒီသူ့ကိုမလုံးတာလေအဲ့ဒီလိုပဲယောဂီတို့ကကဲအခုမေးမယ်နော်ဒီခန္ဓာကြီးပြက်သွားတာကိုကြိုက်သလားဒီသားဒီသမီးဒီစည်းဝါးတွေနဲ့အမြဲတမ်းနေသွားကြလားဆန္ဒရှိတာပြောတော့ငါးပါးတိလာယူထားတယ်ဆန္ဒရှိတာပြောလိန်တော့မလိန်နဲ့ကဲဒီသားဒီသမီးဒီစည်းဝါးတွေနဲ့ခွဲပြီးတော့သွားကြလားဘယ်သူမှမသွားကြဘူးနော်တန်းနိုင်ရင်တော့ဒီမိသားစုလေမသေးတဲ့အမြဲနေသွားကြတယ်ဒါလူတိုင်းရဲ့ဆန္ဒနော်ဒါမှလည်းအဲ့လိုနေလို့ရလားဓမ္မတဘောကဖြစ်ပြီးရင်အဲ့တော့ဆိုလိုတာကယောဂီတို့ကခိုင်မြဲခြင်းနဲ့မြင်နေတာကပြက်နေတာအဲ့တော့ကိုမမြင်ခြင်းတာကိုမြင်နေရတဲ့အတွက်အဲ့ဒါဒီကိုကိုပါလောက်တာနှိမ့်ဆက်တာဒီခလေးမကြိုက်တဲ့ခေါင်းပုတ်တာလူကြီးကလုံနေတာဒီအဲ့ခလေးစိတ်ထဲဘလို့တင်းနေကြီးတိုင်းအနိုင်ကျင့်တာခမည်းတက်တက်နှိမ့်ဆက်တာနော်အဲ့ဒါလို့ထင်တယ်လို့ပဲကြီးချင်းတာကသာသမီတွေနဲ့မပေတန်းအမြဲနေခြင်းနဲ့ဖြင်းနေမြင်နေတာကပြက်နေတယ်အဲ့တော့သူမမြင်ခြင်းနဲ့မြင်နေရတဲ့အတွက်သူ့ကိုဘာလို့တို့လဲနှိမ့်ဆက်သလိုဉာဏ်ထဲမှာထင်လာတာနော်အဲ့တော့နှိမ့်ဆက်တာကဒုက္ခလက္ခဏာအဲ့ဒီလိုနှိမ့်ဆက်နေတဲ့အတွက်ဆင်းရဲတက်တက်ပဲဟဲ့လို့ဉာဏ်မှာထင်လာတာကဒုက္ခနုပဒနာဉာဏ်အဲ့ဒီဉာဏ်ထင်အောင်ရှုတဲ့ယောဂီကိုဒုက္ခနုပတ်တိဘာတယ်လဲတစ်ခေါက်လိုက်ဆိုနော်ဒုက္ခတရားငါးပါးခန္ဓာဖြစ်ပြီးနှိမ့်ဆက်တတ်စွာလက္ခဏာတံဆင်းရဲဟုမှနုပတနာနုပတ်တိယောဂီရှုသူပါလက္ခဏာရေဘယ်နှပါးရှိသွားနှစ်ပါးကလမထက်သာပါစေနော်ပြောထားတာအခုမမေ့နဲ့ဒါကြတော့ပညာတက်လားပရမတက်လားပြန်မေးဒုက္ခရအောင်မယ်နော်ကဲနောက်လက္ခဏာကဘာလဲအနတ္တလက္ခဏာနားလည်တဲ့အချိန်ဖြင့်အနတ္တဆိုတာဘာလဲနော်ဩအနတ္တဆိုတာဒုက္ခရဲ့အနတ္တဆိုတာခန္ဓာ၅ပါးရဲ့အစိုးမရတာရဲ့ဆုံးတာပဲနော်အားလုံးလိုက်ဆိုအနတ္တက၅ပါးခန္ဓာအနတ္တက၅ပါးခန္ဓာအနတ္တဆိုတာဘာလဲခန္ဓာ၅ပါးနော်ခန္ဓာ၅ပါးကိုပဲအနတ္တလို့ခေါ်တာနော်အဲ့တော့ခန္ဓာ၅ပါးအနတ္တလို့ခေါ်တော့အနတ္တခန္ဓာ၅ပါးရဲ့အမှတ်လက္ခဏာကဘာလဲဆိုရင်လိုက်ဆိုလိုမပြေဝလက္ခဏာတာလိုမပြေဝလက္ခဏာတာအလိုမပြေဝခြင်းသည်အနတ္တလက္ခဏာအလိုမပြေဝခြင်းသည်ကဲဒီတရားနာပရိသတ်တွေလူလောကနေခဲ့တာဒီနေ့ထိငါလိုချင်တာအကုန်ဖြစ်တယ်လိုရင်ဆန္ဒပြည့်တယ်ဆိုရှိလား
ရှ
ိပါဘူးဒါလေးရတော့ဟိုဟာလေးစအိမ်အောင်ကြတော့ငါနော်ကိုအိုးကိုအိမ်လေးနဲ့နေရရင်တော်ပါပြီမဖြစ်ဘူးလားဖြစ်လားဖြစ်တယ်နော်အိမ်ပိုင်လေးလည်းရရောတော်ပါလားတော
်ပါဘူး
ဟိုဘက်အိမ်မှာတီဗီကြည့်နေတယ်ကိုအိမ်မှာမရှိသေးဘူးလိုချင်လာတယ်နော်အဲ့ဒါလေးကြည့်နိုင်တယ်တော့တော်ဗလား
တ
ော်ပါဘူး။ဩသူများတွေလမ်းသွားရင်လမ်းမလျှောက်ဘူး။တင်ပန်းနဲ့သွားတာကားလေးစီးလို့နော်။ငါလည်းလိုချင်တယ်။တော်ဗလ
ား
။တော်ပါဘူး။တာသမီးက3ယောက်ရှိတယ်။နော်။3ယောက်ရှိတော့အိမ်တစ်လုံးထဲနဲ့တော်ဗလား ။တော်ပါဘူး။ဟိုမှာအကြီးလေးကအိမ်အောင်ကြတော့မယ်ဆိုတော့အိမ်တစ်လုံးလိုချင်မြအောင်။နှလုံးရပြီတော်ဗလား ။တော်ပါဘူး။ဟုတ်ဗျာမတော်ပါလို့ဦးမယ်သူတို့မတော်ဘူးချင်းပြောရအောင်နော်။မတော်ရင်ဘာလုပ်မလဲကဲအလိုပြည့်တယ်ဆိုတာရှိသလား
ရှိပါဘူး
ကိုယ်အလိုအတိုင်းဖြစ်တယ်ဆိုတာ
ရှိပါဘူး
မရှိဘူးနော်ရှာနဲ့သွားနဲ့တောင်အလိုမပြည့်ဘူးနော်တခါတလေခလုတ်တိုင်းမကျင်တတ်လို့ပြန်ကြိုက်ကိုယ့်ကိုယ်ပဲနားတယ်နော်ရှာနဲ့သွားနဲ့တောင်မှအလိုပြည့်တယ်ဆိုတာမရှိဘူးတဲ့ကိုယ်ခန္ဓာတောင်ကိုယ့်အလိုကိုမဖြစ်ပေးနိုင်ရင်သူများကကိုယ့်အလိုဖြစ်ပေးလို့ရမလ
ား
မရဘူးနော်အလိုပြည့်တယ်ဆိုတာမရှိဘူးအဲ့နှလုံးရတော့လေမပြည့်သေးဘူးသာသမီက3ယောက်နော်နောက်တစ်လုံးလိုချင်သေးတယ်နောက်တစ်လုံးရတော့တော်ဗလား မတော်သေးဘူးနောက်တစ်လုံးလိုချင်တယ်လေးလုံးပြည့်မှမိသားစု၄ယောက်တော့ဓာမင်း၄ယောက်စာပြည့်ပြီတော်ဗလားဘယ်တော့မှမတော်ဘူးမှတ်တာနော်အဲ့ဒီလိုအလိုမပြည့်တာဒီအနတ္တခန္ဓာရဲ့လက္ခဏာနော်အခုတရားဓမ္မတွေဘယ်တော့အခါပဲမေးမေးဟိုအသက်တရားရောက်တဲ့အဖိုးကြီးအဖွားကြီးလူပြည်နေရတာတော်ဗလားဆိုရင်မတော်သေးဘူးနေချင်းသေးတာပဲနော်အဲ့နေခြင်းနဲ့ဆန္ဒသူဘလောက်ရှိရှိသူရှိတဲ့အတိုင်းမရဘူးနော်အလိုပြည့်တယ်ဆိုတာမရှိဘူးတဲ့ကဲကိုကခိုင်မြဲခြင်းနဲ့မြင်နေရတာကဖြစ်ပြီးတော့ပြတ်သွားတာကိုကလိုပြည့်သလားအဲ့ဒါဗာလက္ခဏာအနတ္တလက္ခဏာကိုဖြစ်ခြင်းနာကဆိုပါတော့တရားရှုလို့အရှုခံရှုညံတဲ့ရင်ခုနချမ်းသာတယ်လို့ပြောထားတယ်နော်အဲ့ချမ်းသာလေးလည်းပေါ်လာတော့ယောဂီကမက်တတ်တယ်နော်ဟာတဲ့အေးချမ်းသာဒီတစ်ခါတော့တစ်ခါမှထိုင်လို့မကောင်းဘူးဖြစ်လာပြီနော်အဲ့ဒီခါကျတော့အဲ့ဒီချမ်းသာလေးမပြောက်ပါသေးနဲ့ဒါလေးနဲ့ပဲနေခြင်းနဲ့ဟောတော့ကလွန်ခဲ့တဲ့နှစ်20ကျော်နှစ်28နှစ်ကျော်လောက်တုန်းကယောဂီတယောက်တရားရှုတယ်ရှုလိုက်တဲ့သူကဝိပဿနာအဲ့ဒီအရှုခံရှုညံတဲ့လာတဲ့အချိန်မှာဝိပဿနာချမ်းသာဆိုတာပေါ်လာတယ်ရှင်းရှင်းပြောရင်စာလို့ပြောရင်ဥဒိယဘေးရညံပေါ့ဖြစ်ဖြစ်မြင်တဲ့ညံရင့်ပန်လာတာနဲ့အမျှဝိပဿနာရဲ့ဘေးရန်လေးပေါ်လာတယ်ဥပကိလေသာ10ပါးပေါ်တယ်နော်ပေါ်လာတော့ဘာပေါ်လာလဲဆိုတော့ချမ်းသာဒုက္ခပေါ်လာတာဘယ်လိုချမ်းသာမှန်းကိုမသိတာလောကချမ်းသာတွေနဲ့တခုမှမတူအဲ့ဒီချမ်းသာလဲတွေ့ရောသူ့စိတ်ထဲမှာချမ်းသာလုံးအားကြီးတော့တရားပြတဲ့ဆရာသူကလည်းစာကောင်းကောင်းမတတ်ဘူးတော်တဲ့ဦးစင်းကြီးတွားပြီးလျှောက်တဲ့ရှင်ပြတပြီးတော့ထိုင်တိုင်းအဲ့ဒီချမ်းသာကြီးတွေ့နေတယ်ဘာလို့ရှုကြည့်စမ်းဟိုကပြန်ပြောတယ်ဘာရှုကြည့်သူချမ်းသာနေချမ်းသာနေတော့အဲ့ဒီယောဂီကိုဘုန်းကြီးကဘယ်လိုထင်လိုက်လဲဒီယောဂီကနိဗ္ဗာန်ကိုအာယုံပြုလို့အမြဲချမ်းသာတာနေမှာနေအဲ့ဒီချမ်းသာနဲ့နေတော့ပြောလိုက်တော့ယောဂီကလည်းအဲ့ဒီချမ်းသာကိုမကျေနပ်ဘူးလားကျေနပ်သွားလားကျေနပ်တယ်သဘောကျသွားတယ်နော်ဒါပေမဲ့လို့မဲ့ညံဖုံညံမရသေးသမျှပုထုရှင်ဘဝမှာမြဲသလားမ
မြဲပါဘူး
ဒီချမ်းသာဟာရှုနိုင်ရင်ဖြစ်တယ်မရှုနိုင်ရင်ရှုအောင်ညော့သွားတာနဲ့မဖြစ်တော့ဘူးနော်အဲ့ဒီခါတော့ဒီယောဂီဘယ်လိုဖြစ်လဲတပြည့်ပြည့်တော့မှဒီချမ်းသာနဲ့နေတော့ဆိုတော့ရှုမှတ်မှုအားကလျှော့သွားတယ်။လောအားကလျှော့သွားတာနဲ့အမြကိလေသာကဝင်လာတော့အခါတိုင်းမချမ်းသာတော့ဘူးနော်။အခါတိုင်းမချမ်းသာလို့ရှိရင်သူ့စိတ်ထဲမှာချမ်းသာလေးကိုမျောလာတယ်။မျောရင်းမျောရင်းနဲ့စိတ်ကူးလေးမှာဘာပေါ်လာလဲ။နတ်သားလေးတယောက်ပေါ်လာတယ်။အမေနတ်သားလေးကသူ့နားမှာပုသိပုသတ်လာနေလို့ပုသိပုသတ်လာနေတော့သူ့မှာအဲ့ဒီအာယုံလေးနဲ့ကျဉ်နှံ့လို့နောက်တစ်ခါတရားထိုင်လို့နတ်သားလေးပေါ်မလာရင်နေကုန်မနေတတ်တော့။မျောနေရောနောက်တော့ယူတယ်လို့လို့ဖြစ်တာအဲ့ဒီနတ်သားမှမမြင်ရသူမနေနိုင်ဘူးမနေနိုင်ဘူးဆိုတော့တရားလက်ရှုလို့မရတော့ဘူးကမ္မထာရိတ်တာတော်တော်များများစုံပြီးတော့မှကမ္မထာရိတ်တာတစ်ခုကိုရောက်သွားတော့ဟိုကဆရာတော်ကအဲ့ဒီယောဂီကိုအနိကအမျိုးသမီးအဖော်တယောက်နဲ့သူ့နားမှာတရားထိုင်ကြရင်ယောဂီရှုနော်ယောဂီရှုနော်တောက်လျှောက်တတိပိပင်းနေတာ तू ကဘာလုပ်နေတာစိတ်ကူးနေပြီဒီနတ်သားလေးကိုဘာလုပ်တာလဲစိတ်ကူးပြီးမျောနေပြီမျောနေတဲ့အချိန်မှာရှုမှတ်မှုမပါရင်အဲ့ဒီယောဂီယူကြောင်ကြောင်ဖြစ်တော့မှာအဲ့တော့နောက်ကရှုမှတ်မှုတတိကံပါမှာရမယ်ဒီယောဂီကိုဒီတိုင်းလွတ်ပဲလို့မရအောင်ဆိုပြီးတော့ဘိနာကနေ5မိနစ်လောက်တည်းချင်းယောဂီရှုနော်မစင်စမ်းနဲ့ရှုနော်အဲ့ဒါအဲ့ဒီဆရာတော်က9ရက်လောက်တောက်လျှောက်အဲ့ဒီလိုပြင်ပေးရတယ်တဲ့နောက်တော့ပြန်တဲ့သွားပါတယ်တဲ့ပြောလိုတာကကိုဖြစ်ချင်တဲ့ဟာလေးဖြစ်နေရရင်အလိုပြည့်တယ်လို့လို့နဲ့အရာတိုင်းဟာမမြဲတဲ့အတွက်အဲ့ဒါလေးလည်းပြောက်ရောအလိုပြည့်သေးလား
မပြည
့်ပါဘူးဒါလေးကိုပဲပြန်မျှော်ပြီးနော်အဲ့တော့အလိုမပြည့်ဝတာဘာတဘောလဲအနတ္တတဘောဦးဇင်းတို့တရားဓမ္မတွေလည်းတရားရှုလို့ရှိရင်အလိုမပြည့်ဝဘူးဆိုတဲ့သဘောကိုမြင်ရမှာနော်အလိုမပြည့်ဝတာဒီဘုသူ့ရဲ့လက္ခဏာလဲအနတ္တရဲ့လက္ခဏာမယုံရင်တရားထိုင်ကြည့်လေတရားထိုင်လိုက်တဲ့အခါမှာတခါတခါကိုဖြစ်ခြင်းလို့ဖြစ်တော့ဟုတ်တယ်လို့လို့နဲ့တော်ကြအဲ့ဒါပြောက်တော့မဟုတ်တော့ပြန်ကိုအလိုပြည့်တယ်ဆိုတာမရှိဘူးတဲ့အဲ့တော့အလိုမပြည့်တာဒီအနတ္တရဲ့လက္ခဏာကဲဆက်ဆိုအောင်နော်လိုမပြည့်ဝလက္ခဏာတာသောမယမတ
်
နုပတနာသောမယမတ
်
နုပတနာနုပတ်တိယောဂီရှုသူပါကဲအဲ့ဒီလိုအလိုမပြည့်ဝတဲ့အနတ္တခန္ဓာကြီးကိုကြည့်ကြည့်ပြီးတော့ရှုရှုပြီးတော့ယောဂီဉာဏ်ထဲမှာဘယ်လိုမြင်လာလဲဆိုတော့哦အစိုးမရတဲ့တရားတွေပဲညံမထင်လာတာเนาะဘယ်လိုထင်လာလဲအစိုးမရတဲ့တရားတွေအစိုးမရဆိုတော့ကိုစိုးကိုပိုင်ဘာမှလောက်ကင်လို့မရဘူးသူ့သဘောတိုင်းသူဖြစ်ချင် ဖြစ်လာတယ်။သူပြည့်ချင်ရင်မပြည့်ပါနဲ့လို့ဆွဲထားလို့ဖြစ်မလာပါနဲ့လို့တားလို့လဲ
။
ဆိုပါတော့တင်မာတဲ့ကနာနေတာကြီးဟာမကောင်းတဲ့အတွက်ကြောင့်မလို့ပေါ်မလာပါနဲ့တားတန်းရလား။ကိုယ်တော့မပြည့်ဘူးနော်။ဒါပေမဲ့အဲ့နာရာကြီးကမကောင်းတဲ့အတွက်ပျောက်သွားစမ်းပါလို့ကိုယ်ကတောင်းတရသလား။ကိုယ်လိုပြည့်တယ်ဆိုတာမရှိဘူး။အဲ့အလုံးမပြည့်တဲ့အတွက်哦ကိုယ်လိုတိုင်းဘာမှစီမံဖန်တီးလို့မရတဲ့အစိုးမရအနတ္တတရားတွေပါလားလို့ညံထဲမှာထင်လာတယ်အဲ့ဒါကဘာလဲအနတ္တနုပဒနာညံအဲ့ဒီညံထင်အောင်ရှုတဲ့ယောဂီကိုအနတ္တနုပတ်သိတဲ့ဘယ်နှချက်လဲအနတ္တဆိုတာခန္ဓာ၅ပါးခန္ဓာ၅ပါးအနတ္တတရားရဲ့အမှတ်လက္ခဏာပြောပါဆိုရင်အလိုမပြည့်ဝခြင်းကိုကြိုက်တယ်လို့မဖြစ်ဘူးလို့ပြောတာနော်အဲ့အလိုမပြည့်ဝတဲ့ဒီခန္ဓာကိုရှုရင်းရှုရင်းနဲ့ဩအစိုးမရတဲ့တရားတွေကိုစိုးကိုပိုင်ဘာမှလောက်ကင်လို့မရသူဖြစ်ချင်တိုင်းဖြစ်သူပြည့်တယ်သူဖြစ်ချင်တိုင်းဖြစ်ပြီးတော့သူပြည့်ချင်တိုင်းပြည့်နေတာမဖြစ်နဲ့လို့လည်းတားလို့မရမပြည့်နဲ့လည်းတားလို့မရတဲ့အတွက်ကိုစိုးတရားဘာမှလောက်လို့မရတဲ့အစိုးမရတရားတွေပါလားလို့ဉာဏ်မှထင်လာတာကအနတ္တနုပဒနာဉာဏ်အဲ့ဒီဉာဏ်ထင်အောင်ရှုနေတဲ့ယောဂီကအနတ္တနုပတ်တိဆိုတော့တရားရှုတဲ့နေမှာနာလေရမှာလက္ခဏာရေ3ပါအဲ့ဒီ3ပါမပါဘဲနိဗ္ဗာန်သွားလို့မရဘူးเนาะမှတ်တာเนาะအထကရာကြီးတခုကဆိုတဲ့ဝိပဿနာဉာဏ်မပါဘဲအရိယမဉာဏ်ဖြစ်ရိုးထုံးစံမရှိဘူးအဲ့တော့ရှေ့ကဝိပဿနာဉာဏ်ဆိုတာဒီလက္ခဏာရေ3ပါဉာဏ်တွေပါတယ်เนาะဥဒိယပြဉာဏ်ဆိုတာဖြစ်ပျက်ကိုပြောတာเนาะအဲ့တော့ဒီဉာဏ်တွေမပါဘဲနဲ့နိဗ္ဗာန်သွားလို့မရဘူးတဲ့ဒါကြောင့်မို့လို့ဝိပဿနာရှုတဲ့ယောဂီတွေကိုဥစဉ်တို့ကအခြေခံကစပြီးတော့လက္ခဏာထင်ပုံလက္ခဏာထင်တာဟုတ်မဟုတ်ကိုယ့်ကိုဆုံးဖြတ်တတ်အောင်ဒီညာဟောပြရတယ်နော်မိမိဉာဏ်မှာထင်လာတာဟာတွေးယူရတာမျိုးမဖြစ်စရာဘူးရှုရင်းနဲ့အာယုံပေါ်မှာရှုဉာဏ်နဲ့ရှုလိုက်ရင်းနဲ့မိမိရဲ့တမာရိဉာဏ်အားလဲဆိုပေါ်လာတဲ့အသိဉာဏ်အဲ့ဒီဉာဏ်ထင်လာမှကိုယ်လိုအပ်တဲ့ဉာဏ်ရောက်တာအဲ့လိုနားလည်ပြီးတော့တကယ်လည်းပဲရှုရမယ်တကယ်လည်းပဲရှုတဲ့အတိုင်းဒီလိုပေါ်ဉဏ်နေပေါ်လာရမယ်တွေးမယူပါဘူးနော်အဲ့ဒါလေတတိထဘုရားကအတ္တကဝါစရောတွေးလို့ရတဲ့ဉဏ်မျိုးမဟုတ်ဘူးတဲ့အဲ့တော့ရှုရင်းနဲ့ဒီလိုပေါ်လာမှတို့အတွက်ပေါ်လာတဲ့ဉဏ်အစ်စ်ပဲလို့ကိုဟါကိုသိပြီးတော့အဲ့ဒီလက္ခဏာရင်လေးစီးပြီးတော့နိဗ္ဗာန်ခရီးတိသွားနိုင်ဖို့ဒီတရားကိုဟောပေးတာနော်ဟောတဲ့အတိုင်းနာယူလိုက်နာကျင့်သုံးနိုင်ကြသဖြင့်လောကဆင်းရဲဒုက္ခအလုံးတို့ရဲ့ချုပ်ငြိမ်းရာနိဗ္ဗာန်ချမ်းသာကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေလို့ပတ္ထနာစုပြုရင်းနဲ့တရားဏီကုံချုပ်ကြရအောင်ဗောရိယပစ္စယောတုဣဒံသောပုံညမင်္ဂလံပုံညဘာကံတုလဗံတုပမောဒံတုတာဒေဝကာနောမြင့်မြတ်တာကြီးပါရမီယဉ်ကျူးဆန္ဒီတုတော်ရှင်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ်သားပြန်ဟောကြား၍ပွားများခြင်းကြံပန်ပန်ကျုပ်ကိုအထွတ်သည့်ဤကုသိုလ်ပုညမင်္ဂလာသည်ဗောရိယသစ္စာလေအင်ခိုင်တစဉ်ကိုပြန်ရှင်းစုခုထုဖူးယံတံဗောရိညာဤပိစယဥပ္ပနိတယမိယာ၍မောချအကြောင်းကောင်းမြတ်တော်ထပ်ပန်သည့်ဟောတုစင်စစ်မတွေ့ဖြစ်ပါစေတည်းဣဒံပုညဘာကင်သဗုဒ္ဓဟောကြားတရားဒေသနာမြတ်ဩဝါကိုနာဂမတ်သားပြန်ဟောကြား၍ပွားများခြင်းကြံပန်ပန်ကျုပ်ကိုအထွတ်သည့်ဤကုသိုလ်ပုံညမင်္ဂလာ၏အဖို့ဘာကကိုလီတဒေဝကကပ္ပမနိသမယဝိနည်းများစွာတတ္တဝအနန္တမန္တမယတို့သည်တုလပန်တုရှင်လန်းခြင်းဖြင့်ဝါခွန်းပုံစီတွေ့တကဲ့သို့ပိတိငွေစိတ်မှထုံလေအိဋ္ဌာယုံတွေ့ထူလို့မို့ကြည်နူးကိုပန်ရယုံနိုင်ကြပါစေကုန်တည်းတုလာတာကိုစီကိုစီအလုံးကြီးလျက်ခြေသာရှင်ပြောင်းအာလုံးမြတ်သူရယူကြကုန်ပြီလျင်သမောရန္တုကိုစိတ်နှပြလိုဧစာဖြင့်ပြိခာကျွဲမှဝမ်းမြောက်နိုင်ကြပါစေကုန်တည်းဝါသမောရန္တုလူပြိတာမကနတ်ပြိပါဆက်သွယ်လျက်ထက်နေပြမှာချင်းလုံးမှုဖြာတရင်ကဘာတုံအောင်တတ်တာဝန်လျံလျံမောက်ပြိလျင်ဝမ်းမြောက်ဝမ်းသာပဋ္ဌနာအောင်စုခါခါပြုလျက်သာဓုသာအောင်နမိတ်ဖြင့်အောင်ဘိသိက်တော်နိုင်ကြပါစေကုန်တည်း